Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် March လ29ရက်တောက်ကြနေမနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက် Season 2ကတော့ကျမနန္ဒာချမ်းပါရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်သတင်းတွေကိုကိုစက်မိုးဝင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါ။ပြတ်ကျတော့တဲ့ German Wings လေကြောင်းလိုင်းလေယာဉ်ရဲ့အတွဲဘက်လေယာဉ်မှုကလေယာဉ်ကိုရည်ရွယ်ချက်နဲ့ထိုးဆင်းလိုက်တာဖြစ်တယ်လို့အစိုးရရှိနေကပြောပါတယ်။ရုရှားနိုင်ငံပူအားကောင်းအောင်လုပ်ရမယ်လို့သမ္မတပူတင်ကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားပြည်ပလူသမားတွေကို IS အဖွဲ့ကလူသစ်အဖြစ်စုတယ်ဆိုတာမဟုတ်ဘူးလို့လူသမားဝန်ကြီးကညင်ပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့တရားဥပဒေစိုးမိုးရေးလို့အစိုးရကအမြဲတမ်းကြွေးကြော်နေတဲ့မြန်မာနိုင်ငံမှာတကယ်ပဲအာဏာရှိတဲ့သူတွေကိုတရားဥပဒေအရအရေးယူနိုင်ဖို့လွယ်ကူပါသလား
။တို့တို့ကဒီခွင့်ပြုမိန့်ကြောင်းပေမဲ့သမရကမပေးဘူးဆိုတာလည်းသိပါတယ်။ဒါပေမဲ့သူ့အစိုးရဝန်ကြီးကိုနဲ့ရေးချုပ်
ဝါရှင်တန်ဒီစီမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းရှေ့နေကြီးဦးအောင်သိန်းပြောဆိုခဲ့တာပါ။အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ရှင်။ဒီအကြောင်းပြင်လက်ဗရန်တပိတ်ဖြုတ်ခွင်းစဉ်ဖမ်းဆီးရိုက်နှက်ခံရသူတချို့ကျမရဲ့အခြေအနေဆိုးဝါးနေတာတခါတိုင်းသားလက်နက်ကင်တွေနဲ့ဆိုးရကြတိုက်ပွဲနောက်ဆုံးအခြေအနေတွေပြင်ရှမ်းပြည်မြောက်ပိုင်းကထောင်ထဲချီတဲ့ဒေသခံတွေထပ်မံထွက်ပြေးခဲ့ရတဲ့အကြောင်းတွေကိုလည်းဒီမနက်မှာကြားဖို့ရှိပါတယ်ရှင်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေကကြေညာပေးပါမယ်ရှင
်။ကင်းတဲ့နိုင်ငံ Elbstown နဲ့ဒေသမှာအင်္ဂါနေ့ကပြတ်ကျသွားတဲ့ German Wings လေကြောင်းလိုင်းကခီးတဲ့နေလေရင်ရဲ့တွဲဖက်လေရင်မှုဟာလေရင်ကိုရည်ရွယ်ချက်နဲ့ထိုးချလိုက်တာလို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဖြစ်ရမှာလေမော်ပါတဲ့လူ150စလုံးသေဆုံးသွားပါတယ်။ဒီအကြောင်းမာဆဲလ်မြို့အစိုးရရှိနေပရီးစ်ရိုဘင်ကတာတာပရီနေမှာရုပ်မြင်သံကြားကနေကြေညာတာကိုကမ္ဘာတဝန်စောင့်ကြည့်ခဲ့ကြပါတယ်။အသက်28နှစ်အရွယ်တွဲဖက်လေရင်မှုအန်ဒရီယာလူဘစ်က A320 ဂျက်လေရင်ရဲ့လေရင်မောင်းငန်းတဲ့ကိုလေရင်မှုပြန်ဝင်ပလာနိုင်အောင်တကားကိုပိတ်ချလိုက်တယ်ဆိုတာအသံဖမ်းယူထားတဲ့မှတ်တမ်းရသိရတယ်လို့ရိုဘင်ကပြောပါတယ်။အဲ့ဒီနောက်တယောက်တည်းရှိနေတဲ့အချိန်မှာလူဘစ်ကလေယာဉ်မောင်းစနစ်ကိုအလူလျောက်ကနေကိုရင်ထိန်းချုပ်ရတဲ့နီးစီပြောင်းယူလိုက်ပြီးတော့နောက်ဆုံး10မိနစ်အတွင်းတနအီကိုကီလိုမီတာ900နဲ့ထိုးဆင်းခဲ့တာလို့သူကပြောပါတယ်။လေယာဉ်ကအန်ဒရီဖြစ်တော့မဲ့အထိထိုးဆင်းနေတာကိုပထမပိုင်းမှာခီးတယ်တွေသတိမထားမိပဲပြတ်ကျမသွားခင်လေးမှမှတိလိုက်တယ်ဆိုတော့ကိုအတန်ဖန်းဆက်ကနေဖန်ထားတဲ့အော်ဒန်တွေအရသိရတယ်လို့ရှစ်နီရောဘင်ကပြောပါတယ
်။နိုင်ငံတကာရဲ့ထောက်ခံမှုရထားပြီးတော့တင်းရှောင်နေရတဲ့ရည်မြင့်သမရအက်ရာဘူမွန်ဆာဟာဒီကိုထောက်ခံတဲ့ဒေတာရင်းကတခြားနိုင်ငံတွေနဲ့ပင်လယ်ကွေ့ညွန်ပေါင်းအဖွဲ့တွေပါဝင်ပြီးတော့ထိုးစစ်ဆင်နွှဲနေချိန်မှာဆော်ဒီတိုက်လေရင်တွေကယီမန်နိုင်ငံအတွင်းကအဓိကစစ်အခြေစိုက်စခန်းရှိရာနေရာတွေကိုကြာတာပရီးနေမှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။မစ္စတာဟာဒီကိုဖြုတ်ချခဲ့တဲ့ရှီဟိတ်ဟော်တီတဘုံတွေကိုထောက်ခံမှုပေးထားတဲ့အီရန်နိုင်ငံကအခုလိုပြုတ်လိုက်တဲ့စစ်ဆင်ရေးကိုအန်တီအများတဲ့ခြေလှမ်းလို့ခေါ်ဆိုလိုက်ပြီးတော့ယီမန်နိုင်ငံအတွင်းမှာဖြစ်ပွားနေတဲ့ပြည်ပခန့်ကိုပိုးပြီးတော့ဆိုးရွားစေလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။ဆော်ဒီလေယာဉ်တွေရဲ့တိုက်ခတ်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးတော့24ဦးဒဏ်ရာရသွားတယ်လို့ဟော်တီကျမ်းမာရေးအရာရှိကပြောပါရယ်။အခုချိန်မှာဆော်ဒီနိုင်ငံအနေနဲ့မြေပြင်တပ်တွေနေဆက်ကိုဖျက်ချော်ဝင်ရောက်တိုက်ခတ်ဖို့အစီအစဉ်မရှိသေးဘူးလို့ဆော်ဒီစစ်ဖက်ဆိုင်ရာပြောခွင့်ရသူကပြောပါရယ်။ဒါပေမဲ့ဆော်ဒီနဲ့သူ့ရဲ့ညွန်ပေါင်းတပ်တွေဟာလူအရင်အဆင်သင့်ရှိနေတယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံဆိုင်ရာဆော်ဒီတမတ်ကြီးကတော့ဆော်ဒီနိုင်ငံအနေနဲ့အခုလိုတိုက်ခတ်ရတာဟာအဆုံးရောက်စစ်သွေးကြွတွေရေမြေနိုင်ငံကိုသိမ်းပိုက်သွားမှာကိုရက်သွားအောင်လုပ်ရတာဖြစ်တယ်လို့ CNN သတင်းဌာနကပြောပါရယ်။ဆော်ဒီနိုင်ငံဟာ CIA ရတိုက်ခိုက်မှုတွေရှိလာနေချိန်မှာအရေးနဲ့ပတ်သက်ပြီးတော့လက်တံကြာကလေးကအမေရိကန်ပြည်တော်စုနဲ့နီနီကကဆွေးနွေးတိုင်ပင်မှုတွေပြုလုပ်ခဲ့တယ်လို့လည်းတမ်မတ်ကြီးကပြောပါတယ်
။အမေရိကန်နဲ့အီရန်ကြားနျူကလ িয়ার ရေးဆွေးနွေးပွဲတွေကြာသပတေးနေ့ကဆွစ်ဇာလန်နိုင်ငံမှာပြန်ဆတင်ပါတယ်။သဘောတူညီချက်ရဖို့နောက်ဆုံးတမတ်ရဲ့နီကက်လာနေပြီးရည်မြင့်နိုင်ငံမှာတိုက်ပွဲတွေဖြစ်နေတာကလည်းဆွေးနွေးပွဲပေါ်တည်ရောက်မှုရှိနေတာပါ။သဘောတူညီချက်တခုမရဘူးဆိုရင်အီရန်နိုင်ငံကိုအရှိန်အပြည့်နဲ့နျူကလ িয়ার အစီအစဉ်တိုးချက်လုဆောင်မှုခွင့်ပြုလိုက်တာဖြစ်မယ်လို့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇရီဖ်နဲ့ဆွေးနွေးပွဲမှာတိုင်ခင်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဆွေးနွေးပွဲကိုစတင်သူတွေဟာလက်တွေ့ကြပြီးအမှန်တကယ်ဖြစ်နိုင်တဲ့တခြားနည်းလမ်းတစ်ခုကိုအစုံမပြုတ်နိုင်ကြသေးဘူးလို့ဝန်ကြီးကယ်ရီကထောက်ပြပါတယ်အီရန်နိုင်ငံအနေနဲ့အမျိုးသားအကျိုးစီးပွားနိုင်ငံတကာအကျိုးစီးပွားတွေအတွက်လှုပ်ဆောင်နေတာဖြစ်ပြီးဒီတူမတူတဲ့အခွင့်အရေးကိုလက်လွတ်မခံသင့်ဘူးလို့အီရန်သမ္မတဟက်ဆန်ရူဟာနီကပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရိုးကိုပြောတဲ့အကြောင်းအီရန်သမ္မတရုံးကထုတ်ပြန်ပါတယ်ဝန်ကြီးကယ်ရီနဲ့ဝန်ကြီးဇာရီထုတ်နှစ်ဦးရည်မြင့်နိုင်ငံကိစ္စခဏတာပြောကြတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူးဂျီမင်နိုင်ငံကအီရန်ထောက်ခံတဲ့ဟူဒီတပုံတွေပေါ်ပင်လယ်ကွေ့နိုင်ငံတွေလေကြောင်းကနေတိုက်ခိုက်တာကိုအမေရိကန်ပြည်ထောင်စုကထောက်ခံထားတာပါ
အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကဒီခရစ်မြို့တွေကအဲဆစ်သွေးကြွားတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မြို့ကိုပြန်သိမ်းပိုက်ဖို့အတွက်အီရက်တပ်ဖွဲ့တွေဆက်လက်တိုက်ခိုက်နေကြပါတယ်။အီရက်တိုက်ဖွဲ့တွေနဲ့အထူးတပ်ဖွဲ့တွေဟာဆာဒမ်ဟူစင်ရဲ့မိုးရဇာတိမြို့ဟောင်းဗဟိုချက်ကိုဥတီပြီးတော့ဝန်ရောက်တိုက်ခိုက်နေရမှာတိုက်ပွဲတွေအလွန်ပြင်းထန်နေတယ်လို့အီရက်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အီရက်တိုက်လေယာဉ်တွေကလည်းဒီခရစ်မြို့အတွင်းကိုအဲဆစ်သွေးကြွားတွေတပ်ဆဲထားတဲ့နေရာတွေကိုလိုက်လံတိုက်ခိုက်ခဲ့ပါတယ်။အဲဆစ်သွေးကြွားတွေနဲ့တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေရှိရိုက်စစ်သွေးကြွတွေကလေကြောင်းကနေတိုက်ခိုက်ပေးဖို့တောင်းခံလာတယ်လို့ဆိုပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကဗျူဟာမြောက်တဲ့နေရာတွေကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်တလားကြာထိုးစစ်ဆင်နွှဲမှုကိုအကူအညီပေးဖို့မေတ္တာရပ်ခံခဲ့ပြီးတဲ့နောက်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေမနက်ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အနောက်နိုင်ငံတွေဟာရုရှားနိုင်ငံမတိမငြိမ်ဖြစ်အောင်ကြိုးစားနေတယ်လို့ဆိုပြီးရုရှားနိုင်ငံပို့ပြီးအင်အားကောင်းအောင်လုပ်ရမယ်လို့ထိပ်တန်းလူညွန်ညွတ်တာဝန်ရှိသူတွေကိုကြာသပတေးနေ့မှာသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ရုရှားနိုင်ငံရဲ့ပတ်ဝန်းကျင်ပါဝင်နိုင်ငံတကာအခြေအနေတိုးတက်မယ်လို့သူမျှော်လင့်နေကြောင်းရုရှားနိုင်ငံရဲ့အဓိကလူညွန်ရေးအေဂျင်စီဖြစ်တဲ့ပြည်ထောင်စုလူညွန်ရေးအဖွဲ့ FSB အကြီးအကဲတာဝန်ရှိသူတွေကိုမစ္စတာပူတင်ကပြောတာပါ။ရုရှားနိုင်ငံရဲ့လွတ်လပ်တဲ့မူဝါဒနဲ့ယူကရိန်းအပါအဝင်လိုအပ်နေတဲ့လူစုကိုကူညီဖို့ကြိုးစားတာတွေကမိမိတို့ခေါ်ဆိုတိုးဆွဲနေကြလို့ဆိုရင်မိတ်ဆွေတွေနဲ့လူဖော်ကံပြက်တွေကိုမဖုံးနိုင်မဖြစ်နိုင်မတက်မတာဖြစ်စေတာပါပဲလို့သမ္မတပူတင်ကပြောပါတယ်။ဒါဟာဖြင့်အနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကိုညင်ညွန့်ပြောဆိုတာပါ။ယူကရိန်းနိုင်ငံကခရီးမီးယားကျွန်းဆွယ်ကိုလွန်ခဲ့တဲ့တနှစ်မှာရုရှားကသူပိုင်နဲ့အဖြစ်သွင်းခဲ့ပါတယ်။ဒါ့အပြင်ယူကရိန်းရှေ့ပိုင်းကတီးခြားခွက်ထွက်ရေးဝါဒီတွေကိုကြောတော့နောက်ခံပေးခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ရုရှားတာဝန်ရှိသူတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကစီးပွားရေးအရတန်ခတ်ရည်ရွယ်မှုတွေချမှတ်ခဲ့ပါတယ်။
ပါလက်စတိုင်းစစ်သွေးကြွတွေဟာပြီးခဲ့တဲ့နှစ်ဂါဇာမှာဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ AI နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးကပြောဆိုလိုက်ပါတယ် AI အဖွဲ့ကြီးဟာလွန်ခဲ့တဲ့လအနည်းငယ်ကလည်းအစ္စရေးနိုင်ငံကိုအလားတူကျူးလွန်ကြောင်းပြောဆိုခဲ့ပါတယ်ဟားမတ်စ်အပါအဝင်စစ်သွေးကြွတွေဟာအစ္စရေးနဲ့ပါလက်စတိုင်းအရက်တူအရက်သားတွေကိုရော့ကက်တွေမော်တာတွေနဲ့ပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ AI အဖွဲ့ကြီးကကြာသပတေးနေ့မှာထုတ်ပြန်တဲ့အစည်းအဝေးခန်းစာသစ်မှာဖော်ပြထားပါတယ်စစ်သွေးကြွတွေဟာနိုင်ငံတကာဥပဒေကိုဥပိ္ပခါပြုထားကြသလိုအစ္စရေးနဲ့ဂါဇာမှာရှိတဲ့အရက်သားတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဖြစ်လာမဲ့နောက်ဆက်တွဲပြဿနာတွေကိုလစ်လျူရှုထားခဲ့တယ်လို့ AI အဖွဲ့ကြီးရဲ့အရှိအလဲပိုင်းဆိုင်ရာအရာရှိဖိလစ်ဘလူးသားကပြောပါရယ်ပါလက်စတိုင်းကပစ်ခတ်လိုက်တဲ့ရော့ကက်ထိမှန်ပြီးတော့အစ္စရေးအရက်သား6ယောက်တေဆုံးပြီးတော့အဲ့ဒီထဲမှာ4နှစ်အရွယ်ယောက်ျားလေးတယောက်လည်းပါဝင်တယ်လို့ AI အဖွဲ့ကပြောပါရယ်ဂါဇာပေချမ်းမှာရှိတဲ့ဒုက္ခသည်စခန်းကိုနောက်ထပ်တိုက်ခိုက်ရမှာကလေး7ယောက်နဲ့လူကြီး2ယောက်တေဆုံးခဲ့ရပါတယ်
အစ္စလာမ်စစ်သွေးကြွ IS အဖွဲ့ကအင်ဒိုနီးရှားကနေပြည်ပမှာတွားလူလုတဲ့ရွှေပြောင်းလူသမားတွေကိုသူတို့အဖွဲ့ဝင်တွေဖြစ်စုဆောင်းမှုကြိုးစားတယ်ဆိုတဲ့ပြောဆိုချက်တွေကိုအင်ဒိုနီးရှားလူသမားဝန်ကြီးကပယ်ချလိုက်ပါတယ်။ပြည်ပမှာလူလုဖို့တွားတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာတွားခွင့်ရဖို့အတွက်အထူးလုပ်ငန်းစဉ်တစ်ခုကိုဖျက်တမ်းရတယ်လို့လူသမားဝန်ကြီးဟာနစ်ဒါကူရီကကြေညာပေးနေမှာပြောတာပါ။ဒါကြောင့် IS အဖွဲ့ရဲ့ဝင်မှုတွားတဲ့လူတွေလိုပုဂ္ဂိုလ်ရေးအကြောင်းပြချက်နဲ့ပြည်ပတွားသူတွေနဲ့ကွဲပြားစီတယ်လို့ဆိုပါတယ်။ IS အဖွဲ့ရဲ့အမှတ်တင်ကြေတပ်ပါတဲ့လက်ကမ်းစာဆောင်တွေကိုအင်ဒိုနီးရှားနိုင်ငံသားအများပြအပါအဝင်ရွှေပြောင်းလူသမားတွေကြမှာဝေထားတာကိုဟောင်ကောင်ရဲတပ်ဖွဲ့ကတွေ့ပြီးတဲ့နောက်အခုကိစ္စပေါ်လာတာပါ။ဆီးရီးယားနဲ့အရှေ့လေဘန်နိုင်ငံတွေကအင်ဒိုနီးရှားနိုင်ငံသားတွေအပါအဝင်ရွှေပြောင်းလူသမားတွေ IS အဖွဲ့ထဲဝင်သွားကြတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိထားပါတယ်။အင်ဒိုနီးရှားနိုင်ငံသားယာဘုံများစွာဟာဆီးရီးယားနဲ့အီရတ်က IS အဖွဲ့ထဲဝင်သွားကြတယ်လို့ယူဆထားကြတာပါ။ဒါပေမဲ့အဲ့ဒီလူအများစုကိုအင်ဒိုနီးရှားနိုင်ငံထဲမှာပဲအရင်ဆုံးစုဆောင်းခဲ့တာလို့ယုံကြည်ကြပါတယ်။ IS အဖွဲ့ထဲဝင်သွားသူတွေကိုနိုင်ငံသားအဖြစ်ကနေပဲဖြတ်ဖို့စီစဉ်နေတယ်လို့အင်ဒိုနီးရှားအစိုးရကပြောထားပါတယ်။IS အဖွဲ့ရဲ့ဆွံ့ရောက်ဝါဒဟာပန်ကာစီလာလို့ခေါ်တဲ့အင်ဒိုနီးရှားရဲ့ဗဟုဝါဒနဲ့ဆန့်ကျင်တယ်လို့တာဝန်ရှိသူတွေကပြောပါဗျ။ကမ္ဘာတဝန်းမှာသတင်းတော်တွေအလုပ်လုပ်ရင်းအဖန်ခံရဒါမှမဟုတ်အသက်ခံကြရတာနဲ့ပတ်သက်ပြီးအများပြည်သူသတိပြုမိလာစေဖို့လှုံ့ဆော်စည်းရုံးနဲ့လှူရှာမှုတစ်ခုကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုကကြာသပတေးနေ့မှာစတင်လိုက်ပါတယ်။သတင်းလောကကိုနှောင်ကြိုးဖြုတ်ပါသတင်းလောကကိုလွတ်လပ်ခွင့်ပေးပါလို့ဆိုရမယ်။ Press Uncuffed Free the Press ဆိုတဲ့လှူရှာမှုကိုသတင်းတော်များကောက်ွယ်ပေးရေးကော်မတီ CPJ က Washington DC မြို့တော် Newseum သတင်းမီဒီယာပြတိုင်မှာစတင်လိုက်တာပါ။မေရီလန်တက္ကသိုလ်ဖိလစ်မာရီသတင်းပညာကောလိပ်ကတောင်းသူကြောင့်သားတွေနဲ့ CPJ တို့ပူးတွဲလှုပ်ဆောင်မဲ့ဒီလိုရှားမှုမှာအချင်းကျနေတဲ့သတင်းတော်ကိုယ်ရဲ့ဖြစ်ရပ်တွေကိုမိမောင်းထုတ်ပြပြီးသူတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။သတင်းလွှတ်လပ်ခွင့်ကိုကြောက်တဲ့အစိုးရတွေကဒီသတင်းတော်တွေကိုအချင်းချထားတာပါလို့ CPJ အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ အခုလူရှောင်းမှုကနေပြန်လုပ်ပြီးတောင်းဆိုထားတဲ့နောက်တည်းမှာတရုတ်နိုင်ငံ၊အီသီယိုးပီးယားအဇာဘိုင်ဂျန်၊အီရန်၊ဥဇ်ဘက်ကစ္စတန်၊အီဂျစ်၊ဗီယက်နမ်နဲ့ဘာရိန်နိုင်ငံတို့မှအကျဉ်းချနေတဲ့သူတွေပါဝင်ကြပါတယ်ခင်ဗျာ
။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို kilohertz 935 kilohertz 9433ညာနဲ့ kilohertz 6185တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေ။အရင်ဆုံးတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုဘလောက်ရှိသလဲဆိုတာကိုကြည့်အောင်ပါ။မြန်မာအာဏာပိုင်တွေကလက်ပောင်းရဲမှမီးလောင်ပုံးသုံးပြီးအကြမ်းဖက်နှိမ်နင်းခဲ့လို့ထိခိုက်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာနဲ့ရှင့်နေကြီးဦးအောင်သိန်းတို့ဟာတာဝန်ရှိသူတွေကိုတရားစွဲဖို့ကြိုးပမ်းရမှာရင်ဆိုင်ရတဲ့အခက်အခဲတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာပထမဆုံးအကြိမ်မတ်လ26ရက်နေ့ကတင်ပြပြောဆိုခဲ့ကြပါတယ်။ဝါရှင်တန်ခြေဆိုင် Justice Trust အဖွဲ့ကကြီးမှုကျင်းပတဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မန်းရင်ကျင်းနိုင်ကအကြောင်းစုံကိုဆက်ပြောပြပါမယ်ရှင်။
ရှင်းနေကြီးဦးအောင်သိန်းကလက်ပောင်းတောင်ကျင်းညစီမံကိန်းကိုအကြမ်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်လို့တာဝန်ရှိသူတွေဖြစ်တဲ့ဒီရေးဝင်ကြီးဥကိုကိုနဲ့ရဲချုပ်ဇော်ဝင်းတို့ကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရရှင်းပြသွားပါတယ်။ဒါအပြင်ဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်နေတာတွေနောက်ပြီးတရားဥပဒေစိုးမိုးရေးအားနည်းတဲ့အတွက်အထူးသဖြင့်ဒီနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်အလွန်တတိထားဖို့လည်းဆွေးပြောဆိုဆွေးနွေးသွားပါတယ်။
အဲ့တော့ကျွန်တော်တို့ကဒီပြည်သူဝန်ထမ်းဆိုတဲ့ဝန်ကြီးလေဗယ်စင်ပေါ်လေအစိုးရဝန်ထမ်းတရားကိုပြမှုကြောင့်ရတရားစွဲဆိုရောမယ်ဆိုရင်ကျွန်တော်တို့ချင်းချုံးရခွင့်ပြုမယ်ကြောင်းပါပါအဲကမရာရှိကိုကျွန်တော်တို့ခွင့်ပြုမယ်ကြောင်းပါလေတောင်းတဲ့စာကိုရဲစခန်းမှုဖွင့်တိုင်ပြမှာတွဲပြီးတော့ကျွန်တော်ရဲစခန်းမှာမှုဖွင့်ခဲ့ဖြစ်ပါတယ်ကျွန်တော်တို့ကဒီခွင့်ပြုမယ်ကြောင်းပြင်မဲ့ကမရာကမပေးဘူးဆိုတာလည်းကျွန်တော်သိပါတယ်ဒါပေမဲ့သူ့ဆိုတော့ဝန်ကြီးကိုနဲ့ရဲချုပ်ကိုတရားစွဲဆိုမှုကဘယ်အစိုးရလက်ထက်မှာပါပြည်ပြည်ကျွန်တော်တို့တရားစွဲဆိုမှုတွေခွင့်ပြုခဲ့တာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ဥပဒေစနစ်မှာတော့တော့ဖွဲ့စည်းပုံမှာတော့ပြစ်မှုကျူးလွန်နေသူကအလိုလျောက်ပြင်းလွန်ခွင့်မရနိုင်ပါဘူး။အဲ့တော့ကျွန်တော်တို့ကတို့ကျွန်တော်တို့ဒီအမေရိကကိုထွက်လာခဲ့တဲ့နှစ်တော်လို့မှာရဲစခန်းနေပြီးတော့ကျွန်တော်တို့တိုင်ကျက်ရေးဖွင့်ခဲ့တဲ့ဥပဒေခန္ဓာနာကိုယ်သာပြီကြာရဲ့ရုပ်ဝန်မှုချင်းချုံးနဲ့မြင်ညွတ်တဲ့အတွက်လက်မခံနိုင်ဘူးဆိုရဲစာကိုပြန်ကြားခဲ့တယ်ဆိုတော့ကျွန်တော်သိရှိရပါတယ်ရဲစခန်းမှာမှုဖွင့်လို့မရရင်ကျွန်တော်တို့ကမြို့နယ်တရားရုံးမှာ direct complaint ဥတိုက်လျှောက်ခွင့်ကျွန်တော်မှာရှိပါတယ်ကျွန်တော်တရားရုံးကိုဥတိုက်သွားလျှောက်ဖို့ဆိုတာလည်းဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တွေးရှိတာအဲ့တော့ကျွန်တော်ဒီကနေပြီးတော့ပြန်သွားတဲ့အခါမှုဖွင့်လို့မရတဲ့အမှုကိုကျွန်တော်တို့ပြည်တော်စုတရားထွတ်တော်ချုပ်မှာစာဂျန်နယ်ရစ်စာဂျန်နယ်တင်ဖို့ကျွန်တော်တို့ချိုးစားပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအစိုးရဝန်ကြီးတယောက်ကိုတရားစွဲဆိုပိုင်မှာပြည်သူလူထုမှလည်းရှိတယ်ဆိုတာကိုလူထုကိုသိစေချင်တယ
်။ဒီဆွေးနွေးပွဲကိုဦးစီးကျင်းပတဲ့ Justice Trust အဖွဲ့ဟာမြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်နေတာနှစ်အနည်းငယ်ပဲရှိပါသေးတယ်။မြန်မာအာဏာပိုင်တွေဘက်ကဥပဒေချိုးဖောက်ပြီးဖိနှိပ်တဲ့လုပ်ရက်တွေတရားဥပဒေစိုးမိုးမှုကင်းမဲ့နေတာတွေကိုစောင့်ကြည့်လေ့လာနေပြီးနိုင်ငံတကာအတိုင်းအဝိုင်းကိုအစီရင်ခံတင်ပြနေတာလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာတကက်လက်တွေဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်လို့အမေရိကန်တော်များများမှန်မှန်ကန်ကန်မသိသေးတာကြောင့်အခုလိုဖိတ်ခေါ်ပြီးတယ်လို့အဖွဲ့တီထောင်သူတအုပ်ဖြစ်တဲ့ Roger Norman က VOE ကိုပြောပါတယ်
။ Well, I think there are a lot of misconceptions.
အခုလာတဲ့လူနှစ်ဦးလုံးဟာနိုင်ငံတွင်းဘာတွေဖြစ်နေလဲဆိုတာတည်တည်ချာချာပြောပြနိုင်သူတွေဖြစ်ပါတယ်။အစိုးရရဲ့ဖိနှိပ်မှုတွေ၊ကျောင်းသားတပိတ်ကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲတာတွေ၊စစ်တပ်ပိုင်စီးပွားရေးကုမ္ပဏီလေယာဉ်မြေတွေကိုမတရားသိမ်းဆည်းတာတွေကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်သူတွေလည်းဖြစ်ပါတယ်။လက်ပောင်းနောက်ကျင်းနီစီမံကိန်းတို့မျိုးကိစ္စတော့အစိုးရဘက်ကတာဝန်ယူဖြည့်ရှင်းနိုင်တာမျိုးမရှိဘူးဆိုရင်နိုင်ငံတော်ဝန်ထောင်နဲ့ချီနေတဲ့လေယာဉ်မြေသိမ်းဆည်းမှုရေးတွေကိုဘယ်လိုကင်တွယ်မလဲဆိုတာမေးခွန်းရှိလာပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအစိုးရအနေနဲ့တာဝန်ယူဖြည့်ရှင်းပေးဖို့လိုတယ်ဆိုတာကိုဥပဒေအကြောင်းအရထောက်ပြဆောင်ရွက်နေတဲ့အခုလိုမြန်မာရှိနေတဲ့တန်ဃာတော်တွေရှိနေတယ်ဆိုတာလည်းအမေရိကန်ပြည်သူတွေကိုသိစေချင်ပါတယ်
American ပြည်ထောင်စုခီးစဉ်တွင်မှဆရာတော်ဦးတိတ်ခညာနာနဲ့ရှင့်နေကြီးဦးအောင်သိန်းတို့ဟာမကြခင်ရပိုင်းတွင်မှနယူးယောက်မြို့ကိုဆက်လက်ထွက်ခွာมาဖြစ်ပြီးတော့ကုလသမဂ္ဂဌာနချုပ်မှတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးဒီမြမအရေးကိုဆွေးနွေးมาဖြစ်ပါတယ်ရှင
်။မန်ဂျင်နိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ရှမ်းပြည်နယ်ကချင်ဘက်ကနောက်ဆုံးအခြေအနေတွေကိုကြားရပါမယ်။အခုတော့ဖန်စီခန်လက်ပရန်ចောင်းသားတွေရဲ့ဇမ္မာရေးအခြေအနေကိုပြောပြပါအောင်မရှင်။ပဲခူးတိုင်းလက်ပရန်မြို့မှာပင်မကျောင်းသားတပိတ်စစ်ကြောင်းအစမ်းဖက်ရိုင်းနဲ့ဖြုတ်ခွင်းခံရပြီးတော့ဖမ်းဆီးခံရသူတွေတဲကတချို့ဟာစမ်းမရေးအခြေအနေဆိုးဝါးနေတယ်လို့အကျိုးဆောင်ရှင်နေတွေနဲ့မိသားစုဝင်တွေကပြောပါရယ်အစမ်းဖက်ရိုင်းနဲ့ခံရစင်မှာဥကောင်းနဲ့ခန္ဓာကိုယ်မှာဒဏ်ရာတွေရရှိခဲ့တာကြောင့်အချိန်ကြာလာတဲ့အထိနာကျင်နေဆဲဖြစ်ပြီးတော့ဒီဒဏ်ရာတွေကိုထိထိရောက်ရောက်ဆေးကုသခွင့်ရဖို့လိုအပ်တယ်လို့မိသားစုဝင်တွေကပြောပါရယ်အသေးစိတ်ကိုတော့ VOA သတင်းတောင်မဲအေးမာကသတင်းပေးပို့ထားပါရယ်ရှင်
လက်ပရန်မြို့မှာပြီးခဲ့တဲ့၁၀ရက်နေ့ကဒီမိုကရေစီပညာရေးကျောင်းသားတပိတ်ကိုဖြိုခွဲဖမ်းဆီးလိုက်ပြီးတဲ့နောက်ကျောင်းသားနဲ့ဝင်းရံကူညီသူ69ယောက်ကိုအာဏာပိုင်တွေကပုံမှန်5ခုနဲ့တရားစွဲဆိုထားတာပါဒီထဲမှာကျမရေးရကောင်းမွန်စွာစစ်ဆေးဖို့လိုအပ်နေကြောင်းကျောင်းသားတွေအတွက်အမှုလိုက်ဆောင်ရွက်ပေးနေတဲ့ရှေ့နေဦးရောဘတ်ဆောင်ကဆိုပါတယ
်စေဝါကူစားပေးဖို့အတွက်ကိုတာမန် General Practitioner နဲ့ဆရာဝန် GPC ဆရာဝန်လောက်အဆင့်မရှိသေးအထူးကဆရာဝန်တွေမရှိဘူးအဲ့တော့အထူးကဆရာဝန်ကြီးနဲ့ဒါအုံနောက်နဲ့အာယုံရောအထူးကဆရာဝန်ကြီးတွေနဲ့စစ်ဆေးနေတယ်။ဘာလို့လဲဥပဒေရိုက်ခံရတဲ့ကူတာကကြောက်ရတယ်ဗျ။တော်နေကြအတင်းကြီးတန်ရန်နဲ့ပြဿနာပေါ်မှာဆိုရယ်ပြဿနာပေါ်တယ်ဆိုရင်အစိုးရအတွက်လည်းပဲမကောင်းဘူး။ဒါတိုင်းရဲ့ရှင်ရဲ့မိသားစုတွေလည်းပဲမကောင်းဘူး။ဘုန်းနဲ့ရှင်ရဲ့ဝေယျဖြစ်ပေါ်မှာဆိုရယ်။အေးမောနေတာပဲရိုက်ခံတာကကောင်းပြီရိုက်ခံ။ကောင်းတဲ့ကြောကုန်အကြီးအသားမျိုးရိုက်ခံ။
ဒီကနေ့မှာပဲထောင်ဝင်စာတွေ့ခွင့်ရတဲ့မိသားစုတွေကလည်းသူတို့ရဲ့သားသမီးတွေဟာအပြစ်မိုက်ထံရတွေမရှိတော့ပေမဲ့အတွင်းမိုက်မှာနာကျင်မှုတွေရှိနေတယ်ဆိုပြီးမန္တလေးမြို့ကကျောင်းသားကိုဘိုဘိုမျိုးရဲ့ဖခင်ဖြစ်သူကလည်းဆိုပါတယ
်။ကျောင်းသားခံရတဲ့ဟာလေးတွေနားတဲ့သမီးတွေဆိုကြည့်ရလေ။အဲဒီဝိညာဉ်နားနေသေးတာပေါ့။ဆန္ဒရည်ညနာရည်ပါရမရှိတော့ဘူးလေ။လည်းတော့ကြာသူတက်ခံပြီးတော့ပြန်ပေးလိုက်ပြီခန္ဓာလေးကတော့လည်းရုပ်နဲ့ကြောင်းသွင်းရတော့နားနေတာပေါ့အောက်မြာကျွန်တော်ကဟိုကဆေးပဲလိမ့်သေးပဲပေးရတယ
်မိထီလာမျိုးကကျောင်းသားကိုခန့်အောင်ရဲ့မိခင်ဖြစ်သူကလည်းတားဖြစ်သူရဲ့ကျမ်းမာရေးအခြေအနေဟာအပြစ်မိုင်းအခြေအနေကောင်းမွန်ကြောင်းအချုပ်ကားပေါ်မှာကန့်ကြောက်ခံရတဲ့အတွက်တော့နာကျင်မှုတွေရှိနေသေးကြောင်းပြောပါတယ
်အပြောင်းပါးသွားရင်လည်းကားလိုပါတော့ရိုက်ခံတာရတယ်လို့ပြောပါတယ်ဒီထဲနဲ့နောက်ဆုံးရင်လည်းကားလိုပါရောက်တာပေါ်တယ်အဲ့လိုတော့ဟုတ်ကဲ့ဒီကနေ့တော့နေတော့ဝမ်းနဲ့ပြက်လက်ပေါ်မြမရဲ့ဒါသူတော့လည်းဆိုတော့ဟိုသောင်းသားလေးကအဲစီတူရဲ့အဆက်နိုင်ငံတော်အတွက်လာဖြစ်မြမပညာရေးတကင်းကျောင်းလေးကျောင်းလေးမြင့်တင်ရေးအတွက်ကိုအဓိကထားပြီးလောက်တာကိုဟိုအချမ်းပဲမိန်လေးပြီးတော့လောက်တာကတော့အားလုံးရှင်ထဲမှာတော့မရှိမဆက်နဲ့ခံစားနေရတာပေါ့သူသားလေးကိုတနာရပဲရှိတယ်သူနှချရတဲ့ဟိုအစိုးရလက်ထက်မှာဘာလို့တောက်ကြည့်ရမှာလဲဘာလို့အမှန်တရားဆိုတာဒီမှာစာလို့ပြနေမှာလဲပေါ့နော်
เจ้าหน้าတွေကိုဝင်းရံကူညီခဲ့တဲ့မြင့်ညံမျိုးကကျူရှင်ဆရာတူဦးဖြစ်တဲ့ကိုအောင်မြင့်ဟန်ကိုလည်းဇနီးဖြစ်သူကတွားရောက်တွေ့ဆုံခဲ့ရမှာအပြင်းမန်းတန်ရာတွေမရှိတော့ပေမဲ့ကြောကုန်းတွေမှာနာကျင်မှုတွေရှိနေတယ်လို့ပြောကြောင်းဇနီးဖြစ်သူကပြောပြပါဗါးကအ
ပေါက်တာပေါ့နော်အဲ့ဒီဥစ္စာအခုတော့ဘာမှမရှိတော့ဘူးခုနဲ့ငါနဲ့တော့နည်းနည်းနာသေးတယ်တဲ့ကျွန်မအဲ့ဒါအသေးလိုပါလို့ပြဖို့လိုတယ်ဆိုရင်ခင်ဗျားတို့တောင်းဆိုရမှာလို့အဲ့လိုပြောခဲ့တယ်မိုင်းဒီကတော့ဒီတိုင်းအပြင်အားအားကြတော့လို့ခင်ဗျားတို့မဖမ်းရင်ရိုက်တာလားလို့ဖမ်းပြီးမှရိုက်တာ
မနေ့ကအာမခံနဲ့ပြက်လဲလွတ်မြောက်လာသူတွေကအမှုတွေကိုဆက်လက်ရင်ဆိုင်ရအောင်မှဖြစ်ပြီးဖမ်းဆီးခံထားရတဲ့အပြင်ပစ္စည်းတွေတင်ယူခံထားရတာတွေလည်းပြန်ရရှိတာမရှိသေးဘူးဆိုပြီးရှေ့နေဖြစ်သူကဆိုပါတယ
်ကျွန်တော်တို့ရင်ဖွင့်နေအဲ့ဒါတို့ရဲ့ပစ္စည်းအဆုံးဆောင်တွေကိုတဲ့မရဘူးတဲ့ဖုန်းကြောင်းမှကြံခဲ့တာတွေကိုလည်းပြောလို့ရှိရင်တဲ့ဟိုရဲတပ်ကြီးကယူသွားတယ်ဒီရဲတပ်ကြီးကယူသွားတယ်နဲ့ကျွန်တော်တို့ကဘယ်လိုက်ရမှမသိဖြစ်နေတယ
်ဟုတ်
အဲ့တော့ဒါမျိုးတွေကမဖြစ်သင့်ဘူးပေါ့ဗျာ
ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့လက်ပန်းဖြစ်စင်မှာဥပဒေနဲ့အညီခေါ်ယူစစ်ဆေးပြီးမိဘရက်ထံပြန်လည်အနှံ့ငယ်ကြောင်းဒီထဲမှာကျောင်းတက်ဆဲကျောင်းသား28ဦးနဲ့သတင်းသမား2ဦးအမျိုးသမီးအမျိုးသား20ဦးတို့ကိုပြန်လည်လွှတ်ပေးထားပြီးဖြစ်ကြောင်းမတ်လ24ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ဒီအတွက်ကျန်တဲ့ចောင်းသားတွေနဲ့ဝင်းရံအင်အားစုတွေပြန်လည်လွတ်မြောက်ရေးအတွက်လှုပ်ရှားမှုတွေကိုတော့တက်ချွတ်လှုပ်ရှားသူတွေကတိုင်းနဲ့ပြည်နယ်အသီးသီးမှာလှုပ်ဆောင်နေကြပြီးနိုင်ငံတကာရောက်ရှိနေတဲ့မြန်မာတွေကလည်းသက်ဆိုင်ရာနိုင်ငံတွေမှာចောင်းသားတွေပြန်လည်လွတ်မြောက်ရေးအတွက်လှုံ့ဆော်လှုပ်ရှားနေကြပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ အခုဆက်ပြီးတော့တနတ်တန်တွေမဆဲသေးတဲ့တိုင်းရင်းသားဒေသတွေကအခြေအနေတွေကိုကြည့်အောင်ပါရှမ်းပြည်မြောက်ပိုင်းလာရှိုးမြို့ခြေဆိုင်ရမခအရှိမြောက်တိုင်းစစ်ဌာနချုပ်အနီးဗုဒ္ဓဟူးနေ့ညကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုနှစ်ခုကြောင့်မလို့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့ဒီဖြစ်ရက်နဲ့ပတ်သက်လို့စုံစမ်းနေစေဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်လွန်လောဆယ်ဒီရပိုင်းအတွင်းကိုကန့်ဒေသဘက်မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA နယ်မြေတွင်းမှာတော့အစိုးရဘက်ကမနေ့ကဘုံကျဲတိုက်ခိုက်ခဲ့ကြောင်း KIA အရာရှိတအူးကပြောပါတယ်ဒီလိုနောက်ဆုံးအခြေအနေတွေကိုဆက်ပြောပြပါမယ်ရှင်လာရှိုးမြို့ကရမခစစ်ဌာနချုပ်အနီးမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုနှစ်ခုနဲ့ပတ်သက်ပြီးတော့ရမခစစ်ဌာနချုပ်ကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာသူတို့အနေနဲ့အခြေအနေတွေကိုအတိအကျမပြောနိုင်သေးကြောင်းသိရတဲ့အချိန်မှာသတင်းထုတ်ပြန်သွားမှာဖြစ်တယ်လို့ဖြေကြားခဲ့ပြီးတော့ပြည်နယ်ရဲတပ်ဖွဲ့မှုယုံကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တာဝန်ကျရဲအရာရှိတဦးကအခုလိုပြောပြပါတယ
်ကျွန်တော်တို့စုံစမ်းနေတော့မမြန်မျက်မြင်သက်တည်းလည်းမရှိတော့ကျွန်တော်လည်းအတီးပြုလို့တော့မရသေးဘူးခင်ဗျကျွန်တော်စုံစမ်းနေတဲ့အကြောင်းအရာကိုလေ
ပြီးခဲ့တဲ့မတ်လ25ရက်ဗုဒ္ဓဟူးနေ့ညကအဲ့ဒီရမခစစ်ဌာနချုပ်အနီးမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုတွေကြောင့်မို့အခုအခါလုံခြုံရေးတွေတင်းကျပ်ထားတယ်လို့လာရှိုးဒေသခံတဦးကပြောပြပါတယ
်ရှင်းနိုင်ခွဲလောက်ပေါ့နော်အဲ့လောက်ဖြစ်နေကြဟောနက်ချက်နဲ့ချက်ကြတာခင်ဗျာဟောတိုင်းလက်ဘက်ကနေဒီမှာတန်ကြတာအရှိမြောက်တိုင်းစစ်ဌာနချုပ်ကတန်ကြလို့တိုင်းထဲမှာဆရာမတယောက်ရှိတော့နော်အဲ့ဒါမှာဆရာမတယောက်ရှိတော့ဖုန်းဆက်ကြည့်တော့ဒီတိုင်းထဲမှာဟောဘုံလုံးကြီးရှိတယ်လေအဲ့ဘုံလုံးကြီးမှာဟယ်လီကော်ပတာတွေထားတာရှိတော့နော်အဲ့ဒီမှာလာပစ်သွားတာပြောတယ်ကျွန်တော်အဲ့ပြန်ဆင်းလာချင်းကြတော့ဒီတိုင်းဝင်တဲ့နံတူလန်းခွဲပေါ့နော်နံတူလန်းခွဲအဲ့နားလေးမှာအဲ့မှာတော့ဟိုရဲလုံချုံရင်းတွေတက်လုံချုံရင်းတွေစက်ကား3စီးလောက်ရဲကား2စီးလောက်အဲ့လိုထားရမှာဟိုလမ်းကိုပိတ်ထားတာတွေ့
အခုလိုရှမ်းပြည်မြောက်ပိုင်းလာရှိုးမြို့ကရမခစစ်ဌာနချုပ်အနီးမှာဗုဒ္ဓဟူးနေ့ကပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့တခါရှမ်းပြည်မြောက်ပိုင်းလောက်ကင်ဘက်မှာလည်းအစိုးရတပ်တွေဘက်ကထောင်နဲ့ချီပြီးတော့တပ်ရင်အားတိုးချဲ့တာနဲ့လက်နက်ကြီးတွေပြင်ဆင်ချထားတာတွေရှိနေတယ်လို့အစိုးရနယ်တိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကပြောပြပါတယ
်ကျွန်တော်ချင်တာကတော့ဒီပွဲကြီးကြီးတပွဲတိုက်ဖို့ရှိမယ်ခင်ဗျအဲ့ဒါတို့လူတွေပြင်ဆင်နေတယ်အခုကိုကန့်ကသူ့ရဲ့ area ဘယ်လောက်ပဲရှိလဲဆိုတော့2000စုရန်ကီလိုမီတာပေါ့နော်အဲ့လောက်ပဲရှိတယ်ဒါပေမဲ့တို့ပို့ထားတဲ့တပ်ရင်းက66ရင်းလားမသိဘူးရောက်နေပြီအဲ့ဒါကဒီဒီတပ်ကျွန်တော်ချင်တဲ့9000နဲ့1000ကျားလောက်ရှိအမြောက်တပ်3ရင်းပါတယ်ဗန်ချက်ကတပ်တို့နည်းနည်းကြီးကြီးအများကြီးပို့ထားတယ်အဲ့တော့ဒီစုရန်ကီလိုမီတာ2000ပတ်ဝန်းကျင်ရှိတဲ့မြေမှာမြန်မာနိုင်ငံတနိုင်ငံလုံးရဲ့ဒီကြီးစက်နဲ့ပြောလိုက်ရင်1500ခိုင်လုံးတော့ကကျွန်တော်တို့ဒီရောက်နေပြီကြကချင်ပြည်နယ်မှာဟိုးရင်တော့ကလိုက်စားရေခင်းတော့ကတော့မှကချင်ပြည်နယ်တစ်ခုလုံးမှာမှစက်ရင်းက120လောက်ပဲရှိတယ်ကြဒါပေမဲ့အခုကျွန်တော်ဖက်မှာကရမခဒီအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်နေပြီတစ်ခုမှာတင်သူက160လောက်ရှိတယ်စက်ရင်း
လောလောဆယ်ကိုကန့်တပ်ဖွဲ့နဲ့တိုက်ပွဲတွေရဆိုင်နေပြီမဲ့အဲ့ဒီရှမ်းပြည်မြောက်ပိုင်းမှာပဲနန်ခမ်းမြို့နယ်အတွင်းမှာ TNLA တအောင်းပလောင်လွတ်မြောက်ရေးတပ်မတော်နဲ့အစိုးရတပ်တွေကြားမှာဒီတစ်ပတ်ထဲဖြစ်ခဲ့တဲ့တိုက်ပွဲကြောင့်မလို့ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့ကချင်သတင်းမှလည်းဖော်ပြထားပါတယ်။အလားတူကချင်ပြည်နယ်အတွင်းမှာလည်းအစိုးရတပ်တွေဘက်ကအင်အားဖြည့်တင်းနေတာတွေရှိပြီးမနေ့ကြာသပတေးနေ့ကတော့ကချင်လွတ်မြောက်ရေးတပ်မတော် KIA တပ်မဟာ3လက်အောက်ခံတန်ရင်း1နယ်မြေအတွင်းကိုအစိုးရဘက်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့KIA အရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးကချင်ဝေးစ်သတင်းမှာဖော်ပြထားပါတယ်။အခုလိုမြန်မာအစိုးရဘက်ကတိုင်းရင်းသားနယ်မြေတွေမှာတပ်အင်အားတိုးချဲ့လက်နက်အင်အားပြင်ဆင်နေတယ်လို့တရုတ်တပ်မတော် PLA တပ်ဖွဲ့တွေဟာလည်းကိုးကန့်တပ်ဖွဲ့တွေနဲ့ပဋိပက္ခဖြစ်နေတဲ့တရုတ်မြန်မာနယ်စပ်တလျှောက်မှာညာပိုင်းစစ်ရေးလေ့ကျင့်မှုတွေလှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံထုတ် South China Morning Post သတင်းစာမှာမနေ့ကဖော်ပြထားပါတယ်။ဒါပြင်မြန်မာဆိုရတက်တွေနဲ့တိုင်းရင်းသားလက်နက်ကင်တက်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကနေလက်နက်ကြီးကြီးစံတွေတရုတ်မြေတွေနောက်ထပ်ဘလောက်ကြားရောက်ခဲ့တယ်လဲဆိုတာကိုစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေကြောင်းလဲတရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့မနေ့ကပြောဆိုချက်ကိုကိုးကားပြီးတော့ဘေကျင်းကလာတဲ့ writer သတင်းမှာဖော်ပြထားပါတယ်ရှင်
။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုမြန်မာသတင်းတွေခဏထားပြီးတော့နိုင်ငံတကာအခြေအနေတွေကိုကြည့်အောင်ပါရှင်။အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့အရေးပါတဲ့ပြည်နယ်တွေကနေဆူနီအစွန်းရောက်မွတ်စလင်တွေကိုတိုက်ထုတ်ဖို့အီရန်နိုင်ငံကအကူအညီပေးနေပါတယ်။ ဒါပေမဲ့ဝါရှင်တန်မြို့တော်ကနိုင်ငံရေးသုံးသက်သူတွေကတော့အီရန်နိုင်ငံပေါ်အီရန်အစိုးရရဲ့လွှမ်းမိုးမှုကအီရန်နိုင်ငံရဲ့ဇယိုက်လက္ခဏာတွေနဲ့အဲ့ဒီဒေသရဲ့အာဏာအသွာအလာတွေပေါ်ပြောင်းလဲတက်ရောက်မှုတွေရှိနေတယ်လို့ VOA သတင်းတောက်ရှရွန်ဘန်းကသတင်းပေးပို့ခဲ့ပါတယ်ရှင်အကြောင်းစုံကိုကိုတန်းထွအောင်ကဆက်ပြီးတော့ပြောပြပေးပါမယ
်အီရန်နိုင်ငံရဲ့ထောက်ပံ့မှုရရှိတဲ့ရှီယာလက်နက်ကိုင်ဖွဲ့ရဲ့အကူအညီနဲ့အတူအီရန်နိုင်ငံရဲ့လုံခြုံရေးတပ်ဖွဲ့ဟာ IS တွေကြွားတွေကိုအီရန်နိုင်ငံမြောက်ပိုင်းကနေတိုက်ထုတ်နေပါတယ်ဒါပေမဲ့အီရန်အစိုးရရဲ့အခန့်ကဏ္ဍဟာဆူနီလက်နက်ကိုင်အဖွဲ့တွေကိုတိုက်ဖြတ်တာထက်ပိုမိုနဲ့ရှိုင်းတယ်လို့နိုင်ငံတကာပြည်ပခန့်ရေးရအဖွဲ့ ICG ရဲ့အီရန်ရေးသုံးသက်သူမာရီယာဖန်တပီကပြောလိုက်ပါတယ်။ IS တွေကြွားရီနောက်ဆုတ်နေတာနဲ့အမျှအခြေခံဝန်ဆောင်မှုကိုပြန်လည်ထူထောင်တဲ့နေရာမှာအီရန်နိုင်ငံရဲ့ဦးဆောင်မှုအခန့်ကဏ္ဍရှိနိုင်တယ်ဆိုတဲ့အချက်ကအီရန်အစိုးရရဲ့ခိုင်မာမှုမရှိတဲ့အုပ်ချုပ်ရေးကိုအားနည်းစေပါတယ်လို့ဖန်တပီကပြောလိုက်ပါတယ်။
In the aftermath of the liberation from ISIS, what we might see in Tikrit is the Iranian Revolution Guard.
ISIS တွေကြော်ရီလက်အောက်ကနေလွတ်မြောက်သွားပြီးနောက်မှာကျမတို့မြင်နိုင်တာကတော့ Tikrit မြို့ရဲ့ပြန်လည်ထူထောင်ရေးမှာ Iran တော်လှန်ရေးတပ်ကဥဆောင်မဲဆိုတဲ့ချက်ပါ။ဒါကြောင့်တကယ်မေးခွန်းထုတ်เสียရှိတာက Iraq အပေါ် Iran နိုင်ငံရဲ့သဘောထားအမြင်ကဘာလဲဆိုတာပါပဲ
။လွန်ခဲ့တဲ့9နှစ်က Iraq နိုင်ငံနဲ့သက်ဆိုင်တဲ့အရာအလုံးနီးပါးမှာ American ပြည်ထောင်စုကပါဝင်ပတ်သက်မှုရှိခဲ့ပေမဲ့အခုချိန်မှာတော့အီရန်နိုင်ငံတလွှားမှာအီရန်နိုင်ငံလွှမ်းမိုးမှုရှိနေတာပါလို့ဖန်တပီကပြောပါတယ်။အီရန်နိုင်ငံအနုမြူစီစဉ်တဲ့ပတ်သက်ပြီးကာလကြာဆွေးနွေးနေကြတဲ့မဟာမိတ်အနောက်နိုင်ငံတွေနဲ့အီရန်နိုင်ငံက IS တူကြော်တွေကိုတိုက်ထုတ်တဲ့နေရာမှာတော့တူညီရဲ့တဘောထားကြီးရှိနေတယ်လို့အရှေ့လေပိုင်းဒေသက Control Risk အဖွဲ့ရဲ့အကြံပေး Henry Smith ကပြောလိုက်ပါတယ
်။ In the period in which Iran has been negotiating over its nuclear program with the P5+1
အီရန်နိုင်ငံကအနုမြူစီစဉ်တဲ့ပတ်သက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့P5+1 နဲ့ဆွေးနွေးတဲ့ကာလအတောအတွင်းမှာအရှေ့လက်ပိုင်းဒေသရဲ့တချို့အရေးကြီးတဲ့လုံခြုံရေးကိစ္စတွေမှာအီရန်နိုင်ငံကအရေးပါတဲ့အခန့်ကဏ္ဍတွေမှာပါဝင်နေတယ်ဆိုတဲ့အချက်ကိုတဖြည်းဖြည်းနဲ့လက်ခံလာကြပါပြီ
။ IS တွေကြွားတွေကိုတိုက်ခိုက်တဲ့နေရာမှာအီရန်နိုင်ငံကထောက်ပံ့မှုတွေ၊ကြီးတွေ၊လက်နက်တွေ၊လေယာဉ်နဲ့ဥဆောင်မှုအကူအညီတွေပေးနေပါတယ်။ဒါပေမဲ့အစိုးရရဲ့ထောက်ပံ့မှုကိုရရှိထားတဲ့ရှီယာလက်နက်ကိုင်အဖွဲ့ကဆူနီမွတ်စလင်တွေပေါ်ရက်စက်တဲ့အပြုအမူတွေကျူးလွန်ထားတဲ့ဗီဒီယိုတွေလည်းထွက်လာပါတယ်။ဒါအပြင် IS တွေကြွားတွေကအီရတ်အစိုးရဆက်ဆက်ရဲ့ဂိုင်းကနာဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆူနီတွေအလိုမကျတဲ့အပေါ်အခွင့်ကောင်းယူလိုက်ပါတယ်။ Maryland တက္ကသိုလ်ရဲ့သုတေသီ Philip Smith ကတော့အီရန်နိုင်ငံရဲ့ကြီးမားတဲ့လွှမ်းမိုးမှုဟာအီရတ်နိုင်ငံမှာရှိတဲ့ဆူနီနဲ့ရှီယာကြားဂိုင်းကနာဆိုင်ရာကွဲပြားမှုကိုပိုမိုဆိုးဝါးစေမှာဖြစ်တဲ့အပြင်ထိရောက်ပြီးအလုံးပါဝင်တဲ့အီရတ်အစိုးရတရက်ဖွဲ့ဖို့ခတ်သွားလိမ့်မယ်လို့တတိပေးလိုက်ပါတယ်။
Many of these groups are going into Sunni areas and putting power drills through.
ဒီဖွဲ့တွေတော်တော်များများကဆူနီဒေသကိုတွားကုန်ရပြီးသူတို့ရဲ့အယူဆတွေကိုပြန်ပွားအောင်လှုပ်ဆောင်နေကြတာပါ။သူတို့ကတကယ်ဂိုင်းအဖွဲ့စည်းတစ်ခုဖြစ်တဲ့အတွက်သူတို့ဟာကျွန်တော်တို့အခုရင်ဆိုင်နေရတဲ့ပြည်ပခတ်တွေရဲ့တရားခံတစုပါဆိုတာညင်းလို့မရပါဘူး
။ဒါပေမဲ့ Control Risk အဖွဲ့ရဲ့ Henry Smith ကတော့အီရန်ဆိုရဟာသူတို့ရဲ့လွှမ်းမှုကိုတိုးချဲ့နိုင်မယ့်တည်ငြိမ်တဲ့အီရန်နိုင်ငံတော်တရက်ဖြစ်ဖို့အတွက်လိုလားနေပါတယ်လို့ပြောလိုက်ပါတယ်။
There is a bit of a balance. Iran wants to have a government in Baghdad.
အဲ့ဒီမှာမြတ်တမှုတော့ရှိပါတယ်။လက်ရောက်ညှိထွေမှုရှိပြီးအီရန်နိုင်ငံရဲ့ဗျူဟာအတွေ့အခေါ်တွေနဲ့အီရတ်မာရီမကနေဇတ်ဒေသမှာပါတူညီမှုရှိတဲ့အီရတ်အစိုးရတရက်ကိုအီရန်ကလိုလားပေမဲ့ထိမ့်ရခက်မဲ့အစိုးရတရက်ကိုတော့မလိုလားပါဘူး
။အီရတ်နိုင်ငံအားနည်းတဲ့အစိုးရနဲ့တောင်းနဲ့ချီတဲ့ရှီယာလက်နက်ကိုင်အဖွဲ့ဝင်တွေပေါ်ထားရှိတဲ့မခိုင်မာတဲ့အုပ်ချုပ်မှုနဲ့ဆိုရင်အီရတ်နိုင်ငံရဲ့လုံခြုံရေးကိစ္စတွေမှာအီရန်နိုင်ငံကအရေးပါတဲ့အခန်းကဏ္ဍကလေးပါဝင်ဖို့ဖြစ်နိုင်ပါတယ်။အီရန်ဆိုရဟာရေရှည်မှာတည်ငြိမ်တဲ့လွှမ်းမိုးမှုရှိမလား။ဒါမှမဟုတ်တည်ငြိမ်မှုမရှိအောင်ဖြစ်စေမလားဆိုတာတော့မသိသေးပါဘူးခင်ဗျာ
။ကိုတန်းထွအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းစီဇန်မှာလည်းကလေးဖွံ့ဖြိုးမှုအကြောင်းအပိုင်းနှစ်ကိုတင်ဆက်ထားတဲ့ကျမရေးခန္ဓာနဲ့အတူအမေရိကန်အီဒီယန်အသုံးနှုန်းတွေကိုလေ့လာရဖို့ရှိပါတယ်။ဒါ့အပြင်တိုင်းရင်းဒေသတွေကနောက်ဆုံးအခြေအနေတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့မတ်လ29ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်ဒီကဏ္ဍမှာဆိုရင်အသက်တစ်နှစ်ပြည့်ပြီးနောက်ပိုင်းကလေးတွေရဲ့ဖွံ့ဖြိုးမှုအဆင့်တွေနဲ့ပတ်သက်လို့
တော်လာလို့ဆောင်းမပတ်သက်လာလို့ဆိုရင်သူကဒီကလေးတိုင်းတွေကိုကန်ပြီးတော့ထားတယ်တချို့လေးကလေးတွေဆို
ကျမ်းမာရေးကဏ္ဍမှာအကျယ်တဝင့်နားဆင်ရပါမယ်ရှင်ဒီနောက်ပိုင်းထုတ်လွှင့်ပေးမယ့်တိုင်းရင်းသတင်းလွှာမှာလည်းတိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုကြားကြရမှာပါအခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မြင့်တွေတင်ပြပေးမယ့် item အသုံးကတော့
Peace of Cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက P-I-E-C-E Peace ကအပိုင်းတစ်ပိုင်း O-F of C-A-K-E Cake ကိတ်မှုဆိုတော့စကွိုက်ခွင့်ရဲ့ဓာတ်ရိုက်ဒီဘေကကိတ်မှုတစ်ချက်ဒါမှမဟုတ်ကိတ်မှုတစ်တုံးဖြစ်ပါတယ်ဒီသုံးရင် idiom အဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါကိတ်မှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့သိက္ကိုခြုံမိနေရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာတည်ကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီနေ့တော့လိုလိုချင်ချင်နဲ့လုပ်ပေးတာလုပ်ပေးရမှာအပမ်းမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake.I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report from my bosses today was a piece of cake. I finished it in a few minutes.
ကုကုခိုင်းလို့လုပ်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ်လူတွေအပမ်းမကြီးပဲလူလေလေးနဲ့လုပ်ပြီးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်းတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်ကျန်းမာရေးကဏ္ဍမှာတော့ကလေးဖွံ့ဖြိုးတိုးတက်မှုအဆင့်တွေကိုအသက်လိုက်နေထိုင်လှုပ်ရှားမှုအမြင်နဲ့လက်လှုပ်ရှားမှုအကြားနဲ့စကားပြောမှုလူမှုဆက်ဆံမှုကဏ္ဍ၄ခုနဲ့တိုင်းတာနိုင်တယ်လို့ကလေးအထုကူတွေကပြောပါတယ်ဒီလိုကလေးဖွံ့ဖြိုးမှုအဆင့်ဒါမှမဟုတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမိုင်းတိုင်းတွေကိုတစ်နှစ်ကနေနောက်နှစ်နှစ်အရွယ်အထိဘယ်လိုသတ်မှတ်ထားသလဲဒီအကြောင်းတွေကိုစေတက္ကသိုလ်တက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်
โอเคปามอคดอกเตอร์ซาวินครับเราတို့ပြီးခဲ့တဲ့တစ်ခေါက်ကတော့ဒီကလေးသူငယ်တွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီ9လ10လနောက်ပိုင်းအထိကျွန်တော်တို့ပြောပြီးသွားပြီပေါ့ဆရာเนาะအဲ့ဒီခါကျတော့ဒီ12လနေနောက်ပိုင်းဆိုလို့ရှိရင်ရောဆရာဘယ်လိုအနေထားရှိတယ်ဆိုတော့ကျွန်တော်ဒီနေ့ဆက်ပြီးတော့ပြောအောင်အဲ့တော့12လနောက်ပိုင်းမှာကောဒီဖွံ့ဖြိုးတိုးတက်မှုအနေထားတွေကဘယ်လိုရှိလဲဆရာ
ခင်ဗျာဆိုလို့ရှိရင်မာဒီဒေါ်လာလောက်ဆောင်မှုနဲ့ပတ်သက်လာလို့ရှိရင်သူကဒီကလေးတိုင်းတွေကပြီးတော့ထားတယ်နော်ဆွဲထားတတ်တယ်တချို့လေကလေးတွေဆိုလို့ရှိရင်လည်းဟိုမဆွဲဘဲနဲ့ကိုယ်သူ့ဘာကိုထားနိုင်တယ်ပေါ့နော်အလွတ်ရက်တဲ့ပေါ့မကြိုင်ဘဲနဲ့ဟိုရက်နိုင်တယ်နောက်ပြီးကျတော့ဒီ furniture တွေကိုကြင်ပြီးတော့နော်ဒီ free wall တွေကိုကြင်ပြီးတော့ lunch shop တဲ့ဘယ်လိုခုံနေရမှာကြင်ပြီးတော့ lunch shop တဲ့ဒါမျိုးလေးတက်ပါဒီအမြင်နဲ့ လှုပ်ရှားမှုနဲ့ဒေးဒေးလှုပ်ရှားမှုကြောင့်လည်းသူကဥမာဆိုလားစက်ကူလုံးလေးတိတိလေးလှုပ်ပြီးပြေးလိုက်တော့ခောက်ယူတတ်တယ်။အဲ့လိုပေါ့။မျိုးလေးနဲ့လက်မလေးနဲ့လေးဖြတ်ပြီးခိုင်တတ်တာပေါ့။အဲ့လိုမျိုးတတ်တယ်။ပြီးရင်သူ့ကိုပေးတဲ့ပစ္စည်းကိုပြစ်ပြစ်ချရတယ်ပေါ့နော်။အဲ့ဒါဒီဥမာလက်ထဲတစ်ခုထည့်လိုက်အဲ့ဒါကျမ်းမပြစ်ချရတော့ဆော့တာပေါ့နော်။အဲ့လိုမျိုးတတ်တယ်။အဲ့တော့ကတန်နဲ့ပတ်သက်လို့ပေါ့နော်။ကြားအောင်လည်းပိုင်သူ့နာမည်ကိုခဝေးဝေးခေါ်လဲဆိုလက်ကြည့်တတ်တယ်။မတော်တော်များများစကလုံးတွေကိုသူနားလေတယ်။သူတော့မပြောတတ်တာပေါ့နော်။ကျောက်ဒီလူလူရင်းနဲ့ပတ်သက်လို့ဆိုတော့သူကမကွက်ထဲမှာရေထည့်ပေးရင်သူကခွက်ကိုခြံပြီးတောက်တတ်တယ်။ဘယ်လိုချင်တာကိုပြင်ကျတတ်တယ်ဘာလို့သူပါလို့ချင်လဲပါလို့ချင်လဲဆိုတော့ပြင်ကျတတ်တယ်။နောက်တစ်ခါလက်ကုတ်တီးတတ်တယ်။ဒီမှာလို့ဆိုတော့ရွှေလက်ကုတ်ဥက္ကတီးပါပဲ။လက်ကုတ်တီးတတ်တယ်နောက်တော့ချုံမမှန်ကစားတတ်တယ်ဘာလို့ချုံမမှန်ဆိုတော့လက်ကလေးဖွင့်လိုက်တိတ်လိုက်ပါတော့ပြတတ်တယ်နော်။ဒါပေမဲ့သူကဒီစိမ်းမှန်ပြီးတတ်ပေါ့အမေပြန်မမလို့ဆိုတော့မျက်နှာရွေးတက်လာတယ်ပေါ့။တောင်းဒီငွေတဲ့ကလေးတွေကြတော့သူကကလေးတွေကအကုန်လုံးခေါ်လို့ဆန်းလို့လွယ်တယ်ပေါ့နော်။ကြည့်လိုက်ရင်သူကပြုံးနေတဲ့လူကလူကောင်းပဲ။မဲတဲ့လူကလူဆိုးပေါ့။အဲ့တော့ချုံချုံချုံတက်လာသူတို့ဒီခင်းကြီးမင်းတော့ကြံသူကပြန်လို့ဆက်တယ်။ဆန်းလို့တက်လို့လည်းလွယ်။ဒီတနေ့တော့ကြံမလွယ်တော့သူကဘာဖြစ်လဲဆိုတော့ဒါလူသိမ်းမှန်းတည်သွားပြီ။သူ့ရဲ့ရလူမဟုတ်ဘူး။သူမိကမဟုတ်ဘူးသူကပြေသွားတွေ့တာနိုင်ငုံတော့ပေါ့နော်။ကျမရွေးတက်တာပါတမိမဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့တနေ့နောက်ပိုင်းကြရောဆရာရင
်တနေ့နောက်ပိုင်းဆိုတော့ကျွန်တော်ကဒီကြားထဲမှာတော့စိတ်ကြောင်းလေးကမရှိဘူးဟိုပြီးစံသတ်မှတ်ထားတာကျွန်တော်ကဆွစ်လာပေါ့တနေ့ခွဲပေါ့နော်တနေ့ခွဲဆိုရင်တော့ဘာလောက်တက်လဲဆိုတော့သူကကလထိုင်းနေပါလေပေါ့တွေ့တက်ပြီဟိုနည်းနည်းပြေးနိုင်တယ်ပေါ့နော်ဒါကလည်းပြေးပြီမယ်လေတခါကြီးကြလဲကလေးကချော်ချော်လေးတာပေါ့နော်အဲ့မမိပါရဲ့ဘုံကတော့တော်တော်ဆိုးရင်တော့ဒီမှာကလေးရချက်တော့မမြဲဘူးတာရင်လားမသိဘူးပေါ့နော်ဒီမှာတော့ကလေးရကနင်းနေများလဲတာပါပဲအဲ့တော့ပြေးရင်လဲတာပါဒီလမ်းကြောင်းတော့ပြင်မလဲတော့ဘူးဘယ်လိုဖြစ်လဲနောက်ပြီးတော့ကျွန်တော်တို့ကဒီလက်သေးသေးလှူရှာမှုနဲ့အမြင်အရုံကြဘယ်လိုလုပ်လဲသူတို့ဆက်ကူလေးပေးလိုက်တယ်ခဲတာနည်းနဲ့ကျွန်တော်ချစ်ပြဟိုရမ်းချစ်တာပေါ့ဟိုချစ်ဒီချစ်ရှောက်ချစ်တယ်သူတို့ပြလိုက်သွားလို့ပဲဒါကလည်းပွားတာတရားချစ်တော်တာပဲနော်အဲ့လိုလုတ်တက်တော့ဆွဲချစ်ချစ်တတ်တယ်ပြီးတော့ကြတော့ဘာဖြစ်လဲဆိုမှအာသာတုံးလေးတွေပေါ့ကျွန်တော်တို့ကလေးစံတဲ့အာသာတုံးလေးရှိတာအဲ့ဒါဆိုလို့ရှိရင်တော့၃တုံးထိရအောင်ဖြစ်နိုင်တယ်ပေါ့နော်အဲ့တော့စကားအနေနဲ့ပတ်သက်လို့တော့ဘာပြောလဲဆိုတော့သူက three or more words လောက်ပါလေစကားစကားလုံး၃တုံးလေးလုံးတော့သူလုတ်တက်သွားပြီနော်ဆိုတော့ understand နားလေပေါ့နော်အဲသူတို့လည်းတုံးတက်ပြီးတော့တုံးလုံးမှာတမင်းပေါ့စားမယ်ပေါ့တွားပြီးမင်းဒီလိုမျိုးပြတ်တယ်လားအဲ့တော့ဘယ်နေရာမှာနားလဲလို့မျက်စိတဲလို့ပါးစားလဲဆိုပြီးပြောတတ်တယ်ဘလို့အပစာကြည့်ပြပါဦးနော်ဇလုံးကြီးကဘယ်မှာလဲနှာခေါင်းကဘယ်မှာလဲဆိုသူတို့ပြောတတ်လာတယ်နောက်ဒီလူငွေရင်းနဲ့တတ်တယ်လို့ဆိုတော့ဒီတနေ့ခွဲလောက်ကြရင်သူကမရှူပေါက်ခြင်းနဲ့ဝင်းဤပါခြင်းနဲ့ဆိုရင်သူပြောတတ်တယ်ပေါ့တခါကြဲမပါချမှာပေါ့နာမည်ကဘာလို့ကြက်လိုက်ခြင်းလဲဆိုတော့အမေပြောတတ်တယ်။ဟောကျွန်တော်လွယ်တကူခိုင်းတာတွေသူလုပ်တတ်တယ်။ဟောသွားပြေးလိုက်ဆိုတော့ဘောလုံးလေးသုံးပြေးလိုက်နောက်တစ်ယောက်ကိုသွားပြေးဆိုသွားပြေးတယ်။ယူလာခဲ့ယူလာခဲ့ဆိုတော့ယူလာခဲ့တယ်ပေါ့။နောက်လွယ်ကူတဲ့ဟာလေးတွေကိုလွယ်ကူတဲ့ခိုင်းချေချက်ကလေးတွေကလုပ်တတ်တယ်ပေါ့နော်။ဒါကတော့ကျွန်တော်ပါ။ဟု
တ်ကဲ့။အဲ့ဒီနောက်ပိုင်းကြားလို့ရှင်အောင်ဆရာကြီး
။အဲ့နောက်ပိုင်းကျွန်တော်တခါနှစ်နှစ်ပေါ့နော်။လုံးမမှာဆိုလို့ကျွန်တော်ပါပြမယ်လေကားချင်းလေကားတက်တက်ပြီဒါပေမဲ့သူကလေကားတက်တော့လူကြီးတွေလို့ဟိုခြေတလန်းတစ်ထစ်မတက်ဘူးပေါ့လေကားဘက်မှာနှစ်ထစ်တစ်ထစ်ကိုအဲခြေတော်နှစ်ချောင်းတင်တော့ပေါ့ဒီမှာနောက်တစ်ချက်ကိုတက်အဲ့လိုနော်အဲ့ချက် 2 feet past step ပေါ့နော်အဲ့ဒါတက်တက်လာပြီအဲ့ဒါကဒီလှုပ်ရှားမှုနဲ့ပတ်သက်လို့ပေါ့အဲ့လိုတက်တက်လာတော့ပါဆိုရလို့ဆိုလိမ့်ကြမှာဆိုရပေါ့နော်အဲနောက်တော့ဒီအဲဒီလှူရှာမှုနေနဲ့ဆိုလို့ကျွန်တော်ပါလေဆိုတော့ကျွန်တော်တို့ကဟိုစာရွက်ပလေးပေးလိုက်ပြီးခဲတာနည်းနဲ့ကိုကဟိုမြင်းကိုတောင်းလိုက်မြင်းပေါ့ဆွဲပြန်ဆိုလိုက်ကူးတတ်တယ်အဲ့လိုမျိုးဒီအတူတော့မကူးတော့ပေါ့ဒါပဲဒီလိုလှူရှာမှုတိုင်းလှုပ်နိုင်လာပြီပေါ့တောင်းလိုက်မြင်းဆွဲတယ်ဆိုဆွဲတတ်တယ်ပေါ့သူကခဲတာဘောကနေအောက်ကိုဆွဲတာကိုလက်တက်လာနောက်ပြီးကြလို့ရှိရင်မလုပ်လို့ဆိုတော့ဒီစာအုပ်တွေပါလေဆိုလို့ရှိရင်မစာမျက်နှာတမျက်နှာချင်းလန်တက်လာပြီဆိုတော့နည်းလောက်ဆိုရင်အဲဆာမင်းအရင်ကတည်းကဟိုမြန်မာအများကြီးတန်းတော့ပြည့်ချင်းလာမှတ်တယ်ပေါ့ဗျာ။ဒါခုနကလိုစမ်းတတ်တဲ့ ၃လနဲ့ထိုင်တော့၆၃လောက်ထိစင်တတ်တယ်ပေါ့နော်ဒီကအိမ်လို့တော့ပေါ့ထိုင်ငံသာတော်လေး၆၃လောက်စင်တတ်ပြီနော်ညဘရောဒီအချားအယုံနဲ့ပြောလို့ရှိတော့သူကစားကြောင်းတစ်ကြောင်းပြတ်တတ်ပြီပေါ့တမီးဟိုကိုသွားမယ်တမီးသွားနော်တမင်းစားတကားပွင့်ပေါ့နော်ဒီလိုမျိုးစိတ်လုံးပြတ်တတ်တယ်ခုနကဘလူးလဲလို့မင်းပြောတတ်တယ်တချို့ကလည်းဘသူလဲအဲသာမန်တော့စန္ဒာလေးရပြန်မှလဲဆိုဒီမှာပြန်နေရင်ဘက်ကိုထိုးပြတော့မှတာသူသိတယ်။ဆရာကကြတော့ဒီလူမင်းနဲ့ပတ်သက်လို့ကြည့်မယ်ဆိုတော့သူကဒီကင်းကြီးဝိသားတွေပဲချွတ်တက်တယ်ချွတ်တက်ဝိတာမို့တက်ဒါမျိုးလေးကျွန်တော်လုတ်တက်တာရှိပါလေအဲ့ဒါလေးကိုကျွန်တော်ကစမ်းကြည့်ရတော့ပေါ့နော်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
Women's Season တင်ဆက်တဲ့ကျမရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
်။ရွှေရှင်ပြားဒီမနက်ကမှနိုင်ငံရေးပြည်ပြောင်းလဲမှုတွေနောက်ပိုင်းအရတားတစ်ပိုင်းအစုအလက်ထက်မှာပထမဆုံးအကြိမ်ပြုလုပ်မဲ့ဒီ2015ခုနှစ်အထွေထွေရွေးကောက်ပွဲတွေကိုစောင့်ကြည့်ဖို့ပြည်တွင်းပြည်ပရွေးကောက်ပွဲလေ့လာရေးအဖွဲ့တွေကိုခွင့်ပြုလိုက်ပါတယ်။ဒီဖွဲ့တွေအနေနဲ့ရွေးကောက်ပွဲကိုတကယ်ပဲလွတ်လပ်စွာနဲ့စောင့်ကြည့်အကဲဖြတ်နိုင်မလား။သူတို့အတွက်ဘာတွေအခက်အခဲအတားအဆီးတွေကြုံရနိုင်မလဲ။စရတွေကိုဒီလာမယ့်စနေညပိုင်းတိုက်လေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမိတို့မေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-3-2-3-8-2-9-9-9-4ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိနေကြမယ်တော်ရှင်ကိုကျေးဇူးပါတယ
်။တော်ရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ထပ်မံတိုက်တွန်းပါစီရှင်။ VOA ကနေတောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုတခါတိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေတိုင်းရင်းသားဒေသကနောက်ဆုံးဖြစ်ပျက်နေတဲ့ခြေနေတွေကိုစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနင်းမြုပ်သွားတဲ့တင်မောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကလည်းရပ်နားလိုက်ပြီးဖြစ်ပါတယ်DGBA တပ်ဖွဲ့ကဗိုလ်မှူးကြီးစောဆန်းအောင်ကိုအဖွဲ့ဝင်အဖြစ်ကနေထုတ်ပယ်လိုက်တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်း KIO နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေမှုအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မှာနစ်မြုပ်သွားတဲ့အောင်တကုံအမှတ်3တင်ဘောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အစိုးရကရန်နာလိုက်ပြီးဖြစ်ပါတယ်။အာဏာပိုင်တွေကရှာဖွေရေးလုပ်ငန်းကိုရန်နာလိုက်ပေမဲ့ကြောက်ဖြူဒေသခံတွေနဲ့လူမှုကူညီရေးအဖွဲ့အစည်းတွေကအခုအချိန်ထိနှီးမျိုးစုံနဲ့ရှာဖွေမှုတွေဆက်လုပ်နေတယ်လို့ကြောက်ဖြူဒေသခံတွေကပြောပါတယ်။အောင်တကုံအမှတ်3နစ်မြုပ်ရတာဟာတင်ဘောကြန့်ခိုင်မှုအားနည်းပြီးတတ်မှတ်တန်ချိန်ထက်ပိုတင်လာတဲ့အတွက်နစ်မြုပ်ရတာဖြစ်တယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်ပြည်နယ်ချင်းတိုင်းရင်းသားရေးရဝန်ကြီးဦးကိုကိုကပြည်내အစိုးရကိုအစီရင်ခံစာတင်သွင်းထားပါတယ်မတ်လ23ရက်နေ့ကတောင်ကုတ်ကနေစစ်တွေကိုမောင်းနှင်လာတဲ့အောင်တကွန်3တင်ဘောဟာမြေပုံမြို့နယ်နောင်တော်မြင့်အတွင်းမှာနစ်မြုပ်သွားတဲ့အတွက်အသက်ရှင်သူ163နဲ့သေဆုံးသူရုပ်အလောင်း50ကျော်ကိုရှာဖွေတွေ့ရှိခဲ့ပါတယ်
DKPA မှပုံမူကြီးစောဆန်းအောင်ကိုဖွဲ့ဝင်ဖြစ်ကနေချက်ချင်းပြန်လည်ထုတ်ပယ်ဖို့ DKPA စီဦးစီချုပ်တာဝန်ကနေယာယီရက်နားလိုက်တဲ့ပို့ချုပ်ကြီးစောလေပွဲကနေမတ်လ21ရက်နေ့ကအမိန့်စာတဆောင်ထုတ်ပြန်လိုက်ပါတယ်ပို့ချုပ်ကြီးစောလေပွဲအနေနဲ့ပုံမူကြီးစောဆန်းအောင်ရဲ့လုပ်ရက်တွေကိုမသိရတာတွေရှိနေတဲ့အပေါ်မှာအဖွဲ့ဝင်ဖြစ်ကနေအခုလိုထုတ်ပယ်လိုက်တဲ့သဘောဖြစ်တယ်လို့ DKPA ကလိုထူဝါတက်မဟာထောက်လန်းရေးမှူးစော32ကပြောပါတယ် အခုလိုမိတ်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးအဖွဲ့ကထုတ်ပယ်မယ်ဆိုရင်လည်းပုဂ္ဂိုလ်တဦးတယောက်ရဲ့တဘောဆန္ဒနဲ့မဟုတ်ဘဲအများတဘောနဲ့ဖြစ်တင့်တယ်လို့ပုံမူကြီးစောဆန်းအောင်ကပြောပါတယ်ပုံမူကြီးစောဆန်းအောင်ကိုပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလတုန်းကတစ်ကြိမ်ထုတ်ပယ်ပြီးနောက်အခုလ9ရက်နေ့မှာ DKPA ကလိုထူဝကုကေရင်မူစောကျော်တက်ကပြန်လည်ခန့်အပ်ခဲ့ပေမဲ့ပိုချုပ်ကြီးစောလက်ပွဲကနေအခုလိုဒုတိယအကြိမ်အဖွဲ့ကနေထုတ်ပယ်လိုက်တာဖြစ်ပါတယ
် Community Radio နဲ့ Community TV တွေဟာပြည်သူတွေရဲ့အသံကိုထုတ်ဖော်ပေးနိုင်မဲ့မီဒီယာဖြစ်တဲ့အတွက်အစိုးရအနေနဲ့ရုပ်သံဥပဒေ Broadcasting Law ကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ဒီလ18ရက်နေ့ကနေ20ရက်နေ့အထိချင်းပြည်နယ်ဟာခါမြို့မှာပြုလုပ်တဲ့တတိယအကြိမ်တိုင်းရင်းသားမီဒီယာညီလာခံမှာတောင်းဆိုလိုက်ပါတယ်ပြည်ထောင်စုပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကတော့ Community Radio နဲ့ပတ်သက်တဲ့ဥပဒေကြမ်းကိုလွှတ်တော်ကိုတင်သွင်းထားပြီးဖြစ်တယ်လို့ဆိုပါတယ်ဒါအပြင်သတင်းသမားတွေကိုသက်ဆိုင်ရာပြည်내အစိုးရကနေလုံခြုံမှုပေးဖို့နဲ့ခွဲခြားဆက်ဆံမှုမလုပ်ဖို့အပါအဝင်အချက်14ချက်ပါတဲ့ထုတ်ပြန်ချက်တစ်စောင်ကိုညီလာခံအပြီးမှာထုတ်ပြန်ခဲ့ပါတယ်တတိယအကြိမ်တိုင်းရင်းမီဒီယာညီလာခံကို Burma News International BNI ကနေဦးစီးကျင်းပခဲ့ပြီးလာမယ့်နှစ်ထုတ်ထအကြိမ်ကိုတော့ရခိုင်ပြည်နယ်မှာပြုလုပ်သွားဖို့ဆုံးဖြတ်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့ဘဏ်တွေကို KIA အဖွဲ့ကနေတွေ့ဆုံဆွေးနွေးချင်တဲ့အတွက်မီလ30ရက်နေ့မတိုင်ခင်မှာဆက်သွယ်ကြဖို့အကြောင်းကြားစာတွေပေးပို့ခဲ့တယ်ဆိုပြီးမတ်လ23ရက်နေ့မှာပြန်ကြားရေးဝန်ကြီးဌာနကနေတင်ထုတ်ပြန်ခဲ့ပါတယ် KIA အနေနဲ့ကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ကာလနိုင်ငံရေးမတည်ငြိမ်တဲ့ကာလဖြစ်နေတဲ့အတွက် KIA ကိုတုံးချပြီးအတူအယောင်လှုပ်တာမျိုးတွေဖြစ်နိုင်တယ်လို့တက်ဆိုင်ရာပန်လုပ်ငန်းရှင်တွေအနေနဲ့တက်ဆိုင်ရာအာဏာပိုင်တွေနဲ့တိုင်ပင်ပြီးလုံခြုံရေးကအစပြင်ဆင်တင့်တယ်လို့ KIO နိပညာအထောက်အကူပြုအဖွဲ့ကဦးတောင်ခါကပြောပါတယ်မြစ်ကြီးနားမြို့ဖားကမြို့လိုဒေသတွေမှာလည်း KIA တစိုက်ကင်ပြီးအကြံဖန်လုပ်နေတာမျိုးတွေရှိခဲ့တဲ့အတွက် KIO အနေနဲ့တော့ဒီကိစ္စကိုတေချာပြန်ပြီးစစ်ဆေးသွားမယ်လို့ဦးတောင်ခါကပြောပါတယ်
ရှမ်းပြည်နယ်အရှိပိုင်းမိုင်းယောင်မြို့နယ်ဒေသအတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ကနေဆက်ဝန်းအင်အားခဲတတုတူဖော်ရေးကုမ္ပဏီကလုံသား9ဦးကိုဖမ်းဆီးပြီးဆက်ရင်ရန်တရားတွေကိုမီးရှို့ခဲ့တဲ့ဆိုတော့နိုင်ငံတော်အစိုးရရဲ့မီဒီယာတွေကနေဆွဆွဲချက်ဟာမှန်ကန်မှုမရှိတယ်လို့အခြေမြစ်မရှိတဲ့ဆွဆွဲချက်နဲ့မီဒီယာကနေတိုက်ခိုက်နေတာမသင့်တော်ဘူးလို့လည်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဆိုင်မင်းကပြောပါတယ်ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကအစိုးရပိုင်းမြမရုပ်မြင်သံကြားကနေ RCSS SSA တပ်ဖွဲ့ကတတုစမ်းသက်တူဖော်နေတဲ့ကုမ္ပဏီပိုင်ရင်များနဲ့ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်လွှင့်ခဲ့တာပါ2014ခုနှစ်ဒီဇင်ဘာလတုန်းကလည်းလင်းခေမြို့နယ်ကတစ်တောဝန်ထမ်းတွေအသက်ခံရမှုနဲ့ပတ်သက်ပြီးအစိုးရကနေတောင်ပိုင်းရှမ်းပြည်တပ်မတော်လက်ထက်လို့လဲဆွဆွဲမှုတွေရှိခဲ့ပါတယ်
အခုဆက်ပြီးတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးအပြစ်ကရစဲရေးကိစ္စတွေဆွေးနွေးနေချိန်မှာပဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်ဗမော်ခရိုင်ဘက်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်အခုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကလေကြောင်းအသုံးပြုပြီးတော့တိုက်ခိုက်နေတယ်လို့လည်း KIO ဘက်ကပြောပါတယ်ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးဆိုင်းမန်းကနေခုလိုတင်ဆက်ထားပါရရှင်
။ခုလ21ရက်နေ့ကနေစပြီး24ရက်နေ့ထိအစိုးရစစ်တပ်ဘက်ကနေလေရင်တွေအသုံးပြုပြီးကချင်ပြည်နယ်ပမော်ခရိုင်မန်စင်မြို့နယ်တွင်းမှာရှိတဲ့ KIA တပ်မဟာ3လက်အောက်ခံတပ်ရင်းတွေကိုလာရောက်တိုက်ခိုက်တာဖြစ်တယ်လို့ KIO ပြောခွင့်ရဦးလန်နန်ကပြောပါတယ်
။ပမော်မန်စင်တပ်မတော်လေကတပ်ရင်းတစ်နေနေထဲမှာဖြစ်တာပါ။ KIA တပ်မဟာ3တပ်ရင်းတစ်မထက်ကြီးရွာမှာရှိတဲ့ခန္ဒီကိုသမရှိရှိရနေပြီးစစ်ကြောင်းတွေကဝင်လာပြီးတော့သူစစ်ဆင်လာပါလက်နဲ့ကြီးကြီးတုံ့ပြန်လာတယ်လေရင်နဲ့လာပြီးတော့ပြစ်ခတ်တယ်ပုံကြီးတံမျိုးလုတ်တယ်ငွေလယ်မှာတူတာကြီးပေါင်ဝင်ချင်မှာသူတို့ jet fighter နဲ့စင်းနဲ့လာပြီးတော့ပြစ်ခတ်တယ်ပုံကြီးတံမျိုးလုတ်တယ
်အခုဖြစ်တဲ့တိုက်ပွဲဟာတရုတ်ပြည်ကိုတွားနေတဲ့တစ်မောင်ခိုရှင်းနေရေးအကြောင်းပြပြီးမြန်မာစစ်တပ်က KIA ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဦးလန်နန်ကဆက်ပြောပါတယ်
ခုဖြစ်ပေါ်တဲ့နေရာနဲ့ဒီတစ်မောင်ခိုဝင်တဲ့လမ်းကြောင်းရတယ်ချားစီပါဒါရောအလံဝေးပါတဲ့စစ်ကြောင်းတွေတွားလာတဲ့လမ်းကြောင်းလည်းမဟုတ်ဘူးသူတို့ကတော့ဒီသူတို့တစ်မောင်ခိုကိုလိုက်ဖမ်းနေစုတဲ့ခေါင်းစဉ်နဲ့တို့တက်ဆန်းနေဝင်ရှင်းနေတဲ့ပေါ်ပါ
အခုလိုတိုက်ပွဲပြင်းထန်လာနေတဲ့အခြေအနေကိုအပြည့်ရဲ့ရေးဆွေးနွေးနေတဲ့နှစ်ဖက်ကောင်းဆောင်တွေကိုတင်ပြထားပေမဲ့တိုက်ပွဲရက်တန်တာမရှိသေးဘူးလို့ဦးလန်နန်ကဆက်ပြောပါတယ
်ဒီ21ရက်နေ့မှာစပြီးတော့တိုက်ပွဲတွေဖြစ်ပေါ်လာတာပါဒါကြောင့်မို့ဒီကိစ္စလည်းတို့ဒီဆွေးနွေးပွဲမှာတက်ရောက်နေတဲ့တို့
ဒီကိုရေးပြီးဟိုအဖွဲ့ဝင်တွေကကြောင်းကြားပါတယ်အဲဒီလိုဘက်ကလည်းဒီဖြစ်စဉ်တွေကိုပြောပြတဲ့အခါမှာဒုတိယဘုချုပ်ကြီးမြင့်စိုးကနေပြီးတော့ဒီမပြည့်ဘူးရခိုင်ပါမယ်ဆိုတဲ့ဒီပုံမြင်ချက်တော့ကျွန်တော်ရပါဒါမဲ့အခုဆက်ပြီးတော့ပြည့်နေတော့ဘာမစလာစက်ခုနှစ်ရက်နေ့ကနေ22ရက်နေ့အထိကျင်းပခဲ့တဲ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာက UPWC နဲ့ NCCT ကောင်းဆောင်တွေရဲ့တနင်္ဂနွေနေ့ပြည့်ခတ်ရက်ဆေးရေးဆွေးနွေးပွဲမှာ အစိုးရ နဲ့ တိုင်းရင်း တားလေး နဲ့ ကိုင် တပ် ဖွဲ့ တွေ အကြား တပ် ပိုင်း ဆိုင်ရာ ကိစ္စ တွေ အပြင် ပြည်ပက္ခ လျှော့ ချ ရေး ကိစ္စ ရပ် တွေ ကို လည်း ဆွေး နွေး ခဲ့ ကြ ပြီမဲ့ လက် ရှိ မြန်မာ တပ် မတော် နဲ့ KIO ခေါ် ကချင် လူ လတ် ရေး အဖွဲ့ တန်း ခေါ် ပလောင် တပ် ဖွဲ့ ကိုကောင် တပ် ဖွဲ့ တို့ နဲ့ တိုက် ပွဲ တွေ ပြင်း ပြင်း ထန် ထန် ဖြစ် ပွား နေ စေ အခြေအနေ မှာ ရှိ နေ ပါတယ်
ဆက် ပြီး တော့ ကချင် ပြည် နယ် ဖက်ကန် မြို့ နယ် က လူ စု တစ် စု က နေ အကြမ်း ဖက် တိုက် ခိုက် တဲ့ လုပ် ရက် ကြောင့် ထိ ခိုက် ဒဏ်ရာ ရရှိ ခဲ့ တဲ့ မူရင် စေဝါ တိုက် ဖက် ရေး အဖွဲ့ ဝင် တွေ ဟာ စေးရုံ က နေ ဆင်း နိုင် ပြီ လို့ KBC အသင်းတော် ကတာဝန် ရှိ သူ တွေ က ပြော ပါတယ် ဒီအကျန်းဖတ်တဲ့လုပ်ရက်ပေါ်တက်ဆိုင်ရာအာဏာပိုင်တွေကကင်တွယ်အရေးယူသွားမယ်ဆိုပေမဲ့လောလောဆယ်စောင့်ကြည့်နေတဲ့အနေထားမှာပဲရှိနေတယ်လို့လဲဆိုပါတယ်ကချင်ပြည်နယ်မူရင့်စေဝါတိုက်ဖက်ရေးအဖွဲ့ဝင်တွေအကျန်းဖတ်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်အကျန်းဖတ်တိုက်ခိုက်ခံရတဲ့သူတွေနဲ့ကတန်ရာပြင်းထန်စွာရရှိပြီးမြစ
ါတယ်
လူပြောင်းလို့တော့မအိမ်ပြန်သွားကြတယ်ဒီရဲ့တိုးတင်းမှုပဲတော့တော့တင်းလာနေစင်းလာတော့
KPC ကကချင်နှစ်ချင်းအတင်းတော်ကနေဦးစီးပြီးတော့ဒေသခံတွေကနေပူးပေါင်းလှုပ်ဆောင်နေတဲ့မူရီစေဝါတိုက်ဖြတ်ရေးဖွဲ့ကိုမတ်လ15ရက်နေ့ကဖားကမြို့နယ်နတ်မော်ရွာနီးမူရီစေဝါရောင်းဝယ်ဖောက်ကားသူအင်အားစုကနေအကြမ်းဖက်တိုက်ခိုက်ခဲ့လို့ဖွဲ့ဝင်15ဦးအနက်က10ဦးကျော်တန်ရန်ရရှိခဲ့ပါတယ်ဒီဖြစ်စဉ်ကတော့ဖားကဒေသခံကချင်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဦးလမောင်လတောင်ကနေခုလူပြောပါတယ
်ပင်ကြီးလို့ရောင်းနေဒီကွာတော့နတ်မော်မှာပေါ့အဲ့ဒါကြောင့်အဲ့နတ်မော်သွားလိုက်တဲ့ခါမှာကိုရောက်လဲရောက်ရောအဲ့ဒီမှာရှိတဲ့ဂျွာသားလူပေါ့ဗျာအဲ့လာတွေအလုံးဝိုင်းပြီးတော့ဘေးတက်ပြက်ကြီးလာတဲ့သူတို့ဈားနဲ့လိုက်တဲ့အဲ့ခါကျတော့ဒီမရောက်တော့နည်းနည်းလေးပို့သွားတော့ပေါ့ဂျန်တဲ့လူကျတော့အလောက်ကြီးဟို
အခင်းဖြစ်ပွားပြီးနောက်မှာဖာကဒေတာခံအာနာပိုင်တွေကနေဒီအကြမ်းဖက်လုပ်ရက်ကိုကင်တွယ်ဖြေရှင်းပေးမယ်လို့ပြောဆိုပေးမယ်လေလောလောဆယ်ဆယ်မှာတော့စောက်ကြည့်နေတဲ့အနေအထားမှာဖြစ်နေတယ်လို့လဲကက်တလက်တင်းတော်မူရီတိုက်ဖြက်ကြီးတနိုင်ဟူကောင်းဒေတာဥက္ကဋ္ဌဆရာနော်တော်ကပြောပါတယ်အခုလူမူရီစေဝါတိုက်ဖြက်ကြီးဖွဲ့ဝင်တွေအကြမ်းဖက်တိုက်ခိုက်ခံနေရပေမဲ့လေအသင်းတော်အနေနဲ့မူရီစေဝါတိုက်ဖြက်ကြီးလုပ်ငန်းကိုတော့ပုံမှန်လှုပ်ဆောင်သွားရမယ်လို့လဲဆရာနော်တော်ကပြောပါတယ်ကချင်ပြည်နယ်အတွင်းမှာဘိန်းဆိုင်ပြိုသုံးဆွဲရောင်းဝယ်မှုအခြေအနေဟာကြီးထွားနေတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KBC ကချင်နှစ်ချင်းအသင်းတော်ကနေဦးစီးပြီးတော့မြကြီးနားဝိုင်းမော်မိုးကောင်ဖားကန်နဲ့တနိုင်ဟူကောင်ဒေတာခန့်တွေပူပေါင်းအင်အားနဲ့တနိုင်ဟူကောင်ဒေတာတွင်ဘိန်းဆိုင်ခင်ဧကပေါင်း 3,000 ကျော်ကိုဖျက်ဆီးနိုင်ခဲ့ပါတယ်
ဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မှာနှိမ့်မြုပ်သွားတဲ့အောင်တကွန်အမှတ်3သင်္ဘောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကရပ်နားလိုက်ပြီးလူမှုကူညီရေးအဖွဲ့အစည်းတွေကနေဆက်လက်လှုပ်ဆောင်နေပါတယ်။ DKBA တပ်ဖွဲ့ကပုံမူကြီးစောဆန်းအောင်ကိုအဖွဲ့ဝင်အဖြစ်ကနေချက်ချင်းပြန်လဲထုတ်ပယ်ဖို့ DKBA စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောလာပွဲကနေအမိန့်ထုတ်ပြန်ခဲ့ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တရင်သတင်းလွှာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာ။တောင်အာရှနဲ့အာရှအလဲပိုင်းနိုင်ငံတွေကိုစီးပွားရေးအရပေါင်းစည်းဖို့ကြိုးပမ်းတဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာခိုင်မာလက်တွဲပေါ်နိုင်ငံတစ်ခုဖြစ်ဆက်လက်ရပ်တည်နေပါတယ်။ဒီလိုကမ္ဘာကြီးနဲ့ကျယ်ပြန့်တဲ့ချိတ်ဆက်မှုပြုလုပ်နိုင်ခဲ့တဲ့အတွက်ဒေသတွင်းမှာစီးပွားရေးအရအကျိုးအမြတ်တွေရရှိစေမှာဖြစ်တယ်လို့အမေရိကန်ရဲ့စီးပွားရေးကိုလည်းအကျိုးရှိစေမှာဖြစ်ပါတယ်လို့အာရှတိုက်တောင်ပိုင်းနဲ့အလဲပိုင်းဒေသရေးအရဆိုင်ရာဒုတိယညွှန်ကြားရေးမှူးNeil Kromach ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဒေတာတွင်ရှစ်ဆက်ပူးပေါင်းဆောင်ရွက်မှုတွေပေါ်ထွန်းလာစေဖို့လက်ကမ်းကြိုးစားနေပါတယ်။ဒီထဲမှာမြတ်မြတ်တတနဲ့ပွင့်လင်းမြင်သာမှုရှိတဲ့စနစ်စမ်းသစ်လာစေဖို့နဲ့အကန့်အသတ်မရှိတဲ့ဤပညာနဲ့တီထွင်စမ်းသစ်မှုဆန်ရာတွေပူးပေါင်းဆောင်ရွက်မှုစတာတွေပါဝင်ပါတယ်။ပြီးတော့ကျွန်တော်တို့ပြန်ကြည့်လိုက်ရင်ရည်မှန်းချက်ကြီးမားစွာနဲ့ပူးပေါင်းဆောင်ရွက်လိုတဲ့ဒေတာတွေကနိုင်ငံအလုံးနဲ့စစ်မှန်တဲ့မိဖက်တွေဖြစ်နေတာကိုတွေ့ရပါလိမ့်မယ်လို့ Kromach ကပြောဆိုသွားပါတယ်။တောင်အာရှဒေတာရဲ့မိခိုအားထားစရာနိုင်ငံတနေငံလဲဖြစ် မေရိကန်ပြည်ထောင်စုရဲ့မရှိမဖြစ်မိတ်ဆွေနိုင်ငံလည်းဖြစ်တဲ့အိန္ဒိယနိုင်ငံဟာအရေးပါတဲ့အခမ်းအနားကနေပါဝင်လှုပ်ရှားနေပါတယ်။အိန္ဒိယအစိုးရဟာအာဆီယံနိုင်ငံတွေနဲ့ခေါင်းဆောင်ပိုင်းထိပ်သီးအစည်းအဝေးမှာတွဲထီဆက်ဆံမှုတွေရှိသလိုဒေတာရင်းကုံသွယ်ရေးသဘောတူညီမှုတွေနဲ့ဒေတာရင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတကားဖွင့်စေဖို့အတွက်ညှိနှိုင်းဆွေးနွေးတဲ့နေရာမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်။နီပေါ်နိုင်ငံကိုကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်စီးပွားရေးလွတ်လပ်ခွင့်နဲ့နိုင်ငံသားတွေပါဝင်တဲ့ရင်းနှီးမြှုပ်နှံမှုစတာတွေကိုအတိအမှတ်ပြပြီးနီပေါ်နိုင်ငံကို Millennium Challenge Corporation ရဲ့သတ်မှတ်ချက်တွေနဲ့တင့်လျော်လိုက်ဖက်တဲ့နိုင်ငံတစ်ခုဖြစ်မကြခင်ကသတ်မှတ်ရွေးချယ်ခဲ့ပါတယ်။များမကြခင်ကာလမှာကျွန်တော်တို့ဟာနီပေါ်နိုင်ငံအစိုးရနဲ့အတူတကွ MCC ရဲ့ရည်ရွယ်ချက်တွေကိုအကောင့်ထဲဖို့စတင်ပုံဖော်လှုပ်ဆောင်တော့မှာဖြစ်ပါတယ်။ကျွန်တော်တို့ဟာနီပေါ်နိုင်ငံရဲ့စွမ်းအင်ကဏ္ဍဖွံ့ဖြိုးရေးကိုအကူအညီထောက်ပံ့ပေးဖို့အလေးထားလှုပ်ဆောင်မှာဖြစ်ပြီးတော့နိုင်ငံမှာစိုးစိုးရွားရွားလိုအပ်နေတဲ့အခြေခံအုတ်မြစ်တွေနဲ့ထိန်းချုပ်ပြုလုပ်တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုနိုင်ငံအတွင်းကျေပြောလာတဲ့ရေအားလျက်စိရရှိနိုင်တဲ့အရင်းမြစ်တွေကိုအသုံးပြုပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံတောင်အာရှအရှေ့တောင်အာရှနဲ့အိန္ဒိယသမုဒ္ဒရာတို့ဆုံရမဟာဗျူဟာမြောက်တဲ့အချက်ချာနိုင်ငံဖြစ်ပါတယ်။ဆက်သွယ်ရေးပေါင်းကမှုအတွက်အကောင်းဆုံးတင့်လျော်ဆုံးဗဟုအချက်ချာအရက်လည်းဖြစ်ပါတယ်။ဒီနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေဆက်လက်ဖြစ်ပေါ်နေသေးရှိပေမဲ့အမေရိကန်ပြည်ထောင်စုဟာဒေတာတွင်စီးပွားရေးပူးပေါင်းဆောင်ရွက်မှုပေါ်အလေးထားပြီးတော့နှစ်နိုင်ငံဆက်ဆံရေးကိုပုံမအကောင်းဖို့ကြိုးပမ်းနေပါတယ်။မြန်မာနိုင်ငံမှာတော့ဆယ်စုနှစ်ပေါင်းများစွာအထူးကြံနေထိုင်ခဲ့တဲ့ဖြစ်စဉ်ကိုကြော်လွှားဖို့အတွက်ကြိုးစားနေသေးပဲရှိပါတယ်။2011ခုနှစ်မှာနိုင်ငံရေးအသွင်ကူးပြောင်းမှုစတင်ခဲ့ပြီးတဲ့နောက်ရင်းနှီးမြှုပ်နှံမှုတွေဟာလေးစားမကတိုးများလာခဲ့ပါတယ်။စိန်ခေါ်မှုတွေအများကြီးရှိနေသေးဖြစ်တဲ့ဆိုပေမဲ့မြန်မာနိုင်ငံဟာအာရှတောင်ပိုင်းနဲ့အရှိတောင်အာရှကုံသွယ်မှုမှာအပြောင်းလဲတွေဖြစ်လာစေဖို့အတွက်ဆက်သွယ်ပေးနိုင်တဲ့နိုင်ငံတကာနိုင်ငံဖြစ်နိုင်တဲ့အနေအထားမှာရှိနေပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတိုးတက်လာမှုကြောင့်ဒေသတွင်းအနာဂတ်မှာကုန်ပစ္စည်းနဲ့လွတ်လပ်စွာနေဆက်ဖြတ်ကျော်ဝန်ဆောင်မှုကဏ္ဍအတွက်အဓိကအရေးပါလာနေပြီဖြစ်ပါတယ်။နောက်ဆုံးအနေနဲ့သီရိလင်္ကာနိုင်ငံမှာဇန်နဝါရီလအတွင်းကျင်းပခဲ့တဲ့ဒီမိုကရေစီရွေးကောက်ပွဲဟာဆိုရင်လေအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတစ်ခုဖြစ်ပါတယ်။တက်လာတဲ့အစိုးရတည်းရဲ့ဒီမိုကရေစီပြန်လည်ကျင့်သုံးရေးတိုင်းဒါရီကြဖြစ်ပေါ်နေတဲ့တင်းမာမှုပပျောက်စီရေးစီးပွားရေးတိုးတက်အောင်ကြိုးပမ်းမှုစတာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံပါတယ်။အမေရိကန်ပြည်ထောင်စုဟာအာရှတောင်ပိုင်းနဲ့အလဲပိုင်းဒေသဖွံ့ဖြိုးတိုးတက်ဖို့အတွက်ဒေသရင်းကနိုင်ငံတွေနဲ့အတူလှုပ်ဆောင်ဖို့တန်တိတ်ထန်ချမှတ်ထားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တရရှိနခုနားဆင်ကြကြတာကအမေရိကန်ဆိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VO ရဲ့အဘောမဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင် VO ရဲ့တောက်ကြံနေမနဲ့ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ
်ပြင်းထန်နိုင်ငံ Alps တောင်တန်းဒေသမှာအင်္ဂါနေ့ကပြတ်ကျသွားတဲ့ German Wings တေချောင်းလိုင်းကခီးတဲ့တင်လေယာဉ်ရဲ့တွဲဖက်လေယာဉ်မှုဟာလေယာဉ်ကိုရွေကျက်ရှိရှိထိုးချလိုက်တာလို့ပြင်းထန်အာဏာပိုင်တွေကပြောပါတယ်အဲ့ဒီဖြစ်ရမှာလေယာဉ်မော်ပါတဲ့လူ150စလုံးသေဆုံးသွားပါတယ်။ဆီးရီးယားနိုင်ငံမှာပိုဆိုးလာနေတဲ့လူသားပေးဒုက္ခအခြေအနေနဲ့ပတ်သက်ပြီးကြာသပတေးနေ့မှာကုလသမဂ္ဂကထပ်ပြောပါတယ်။တိမ့်ပိုက်ခံထားရတဲ့ဒေသတွေမှာနေထိုင်နေရတဲ့ဆီးရီးယားနိုင်ငံသားအရေအတွက်အစာငတ်လို့ရေဓာတ်ခံချောက်လို့ကျန်းမာရေးစောင့်ရှောက်မှုမရလို့သေဆုံးမဲ့အန်ဒရယ်ရှိနေသူအရေအတွက်ဟာနှစ်ဆနီးပါးတိုးပြီးအကြံအဖျင်၄သိန်း၄သောင်းအထိရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲ Valerie Amos ကပြောလိုက်တာပါ။အစ္စလာမ်စစ်သွေးကြွအရေးဆက်ဖွဲ့ကအင်ဒိုနီးရှားကနေပြပမှာသွားလို့လုပ်တဲ့ရွှေပြောင်းလူသမားတွေကိုသူတို့အဖွဲ့ဝင်တွေဖြစ်စုဆောင်းမှုကြိုးစားတယ်ဆိုတဲ့ပြောဆိုချက်တွေကိုအင်ဒိုနီးရှားလူသမားဝန်ကြီးကပယ်ချလိုက်ပါတယ်။ကမ္ဘာတော်မှာသတင်းတော်တွေလှုပ်ရင်းဖန်ခံရဓမ္မမှုအသက်ခံကြတာနဲ့ပတ်သက်ပြီးအများပြည်သူသတိပြုမိလာစေဖို့လှုံ့ဆော်စည်းရုံးနဲ့လှူရှာမှုတစ်ခုကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုကကြာသပတေးနေ့မှာပဲစတင်လိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လွှင့်ရမှုကဥစမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇဟာရာအဘူဇတ်ဖြစ်ပါတယ်။ကျမကတော့နန္ဒာချမ်းပါရှင်။ VOA American တာမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.